Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2018ခုနှစ်ဇွန်လ9ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမဆူမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါပါစမ်းမှုထေသည့်နိုင်ငံတွေရဲ့အစည်းအဝေးမှာရုရှားကိုပြန်ဖိတ်တင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ရခိုင်ရင်းနဲ့ပတ်သက်ပြီးပြည်ပကဥပဒေရေးရာကျွမ်းကျင်သူတွေရဲ့အကြံဉာဏ်ကိုရယူတော့မယ်လို့ဒေါက်ဆန်းစုကြည်ကပြောတဲ့အကြောင်းအစာရေးရှင်ပုံသတင်းစာမှာရေးထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို IRE အဖွဲ့ကဒွန်ဘိုးလစ်ရေစွမ်းတက်တိစုစိတ်ချင်းမြင်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့အထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရ NCGB ကိုမတရားအသိအဖြစ်ကနေပယ်ဖျက်လိုက်ကြောင်းမြန်မာအစိုးရကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအပေါ်မှာသဘောထားအမြင်တုံ့ပြန်ချက်ဘယ်လိုရှိပါသလဲ။
ဖွဲ့ဆိုတာခက်တယ်ကြာ။ဘာကြောင့်လဲဆိုတော့ NCGB ကအစိုးရအနေနဲ့ဖွဲ့ထားတာ။အဖွဲ့အနေနဲ့ဖွဲ့ထားတာမဟုတ်ဘူး။အဲ့ဒီမှာနည်းနည်းပြောစရာရှိတယ်ဗျာ
။ဒါကတော့ NCGB ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းက VOE ကိုပြောပြသွားတာပါ။သတင်းစီစဉ်အပြီးမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင် UEHRD အဖွဲ့ဝင်ဒေါက်ပြုံးကေတီနိုင်နဲ့တွေ့ဆုံမေးမြန်းခန်းကိုလည်းထုတ်လွှင့်ပေးမှာဖြစ်တယ်လို့66ဂါကြီးနဲ့တရားစွဲဆိုခံရတဲ့ရခိုင်လွှတ်တော်အမတ်အမခန်ရရှိသွားတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစတဲ့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင်
။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G7 ထိပ်သီးအစည်းအဝေးမှာရုရှားနိုင်ငံကိုပြန်ဖိတ်တင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ထိပ်သီးအစည်းအဝေးတက်ဖို့ကနေဒါနိုင်ငံကိုထွက်ခွာနေမှာပဲ။အင်ပီရိုမှာသတင်းတော်တွေကိုသမ္မတထရမ့်ကအဲ့လိုပြောတာပါ။ကျွန်တော်ဟာရုရှားအတွက်အဆူရောဆုံးအိမ်မက်တစ်ခုဖြစ်ပေမဲ့လေဒီအစည်းအဝေးမှာရုရှားရှိတင်ပါတယ်လို့ Marine One ရဟန်းရင်ပေါ်မတက်ခင်အင်ပီရိုတောင်ဘက်မြခင်ပြည်မှာသမ္မတထရမ့်ကပြောသွားပါတယ်။သမ္မတထရမ့်ရဲ့အဆူပူးချက်ကိုသူထောက်ခံတယ်လို့တခြား G7 ခေါင်းဆောင်တူဖြစ်တဲ့အီတလီဝန်ကြီးချုပ် Giuseppe Conte က Twitter မှာရေးပါတယ်။ဒါပေမဲ့ဒီနေ့အစည်းအဝေးအင်ရှင်ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ပြောခွင့်ရတူကတော့ရုရှားကိုပြန်လက်ခံဖို့ကနေဒါအနေနဲ့ကောက်ွက်ဆဲပဲလို့ပြောပါတယ်။အဲ့ဒီပြောဆိုချက်တွေအားလုံးကိုရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတုံ့ပြန်လာမှာတော့ရုရှားအနေနဲ့ G7 မဟုတ်ဘဲတခြားဖွဲ့စည်းမှုပုံစံတွေကိုအာရုံစိုက်ကြည့်နေတယ်လို့ပြောတဲ့အကြောင်းရုရှားခြေဆိုင်စပုတနစ်သတင်းဌာနကဖော်ပြပါတယ်။ G7 နဲ့မှာ1998ခုနှစ်ကရုရှားကိုထက်ပြီးနောက်နှစ်မှာ G8 ဖြစ်သွားပါတယ်။ဒါပေမဲ့ယူကရိန်းနိုင်ငံခရီးမီးယားဒေသကိုရုရှားပိုင်နဲ့တည်းသွင်းလိုက်ပြီးတဲ့နောက်2014ခုနှစ်မှာရုရှားကိုဆိုင်းငံ့လိုက်တာပါ။မနှစ်ကတော့ရုရှားကသူတို့အပိတိုင်နှုတ်ထွက်တယ်လို့ကြေညာပါတယ်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့တွေ့ဆုံမှုသမ္မတဒေါ်နယ်ထရမ့်ဘက်ကအသေးအချာပြင်ဆင်ထားခြင်းမရှိဘူးဆိုတဲ့ပြောဆိုမှုတွေကိုသမ္မတကသူ့ဘဝတစ်သက်လုံးပြင်ဆင်လာတာဖြစ်တယ်လို့ပြောကြားတုံ့ပြန်လိုက်ပါတယ်။ကနေဒါနိုင်ငံကွေဘက်မြို့မှာကျင်းပမဲ့ G7 ထိပ်သီးညီလာခံကိုအသွားမှာသမ္မတကကင်နဲ့စင်ကာပူမှာ12ရက်နေ့ဂျွန်လမတွေ့ခင်ပြင်ဆင်ဖို့အလုပ်တွေအများကြီးယူသွားတယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သူ့ဘက်ကကောင်းကောင်းပြင်ဆင်ထားတယ်လို့ယုံကြည်ပေမဲ့ဆွေးနွေးပွဲအတွက်ကအများကြီးပြင်ဆင်စရာမလိုဘူးအလုပ်ဖြစ်ဖို့ဘလောက်လိုလားတယ်ဆိုတဲ့စိတ်ထားနဲ့ပဲဆိုင်တယ်လို့ကြာတာဘရင်းနီကတမရထရန့်ပြောကြားခဲ့တာကြောင့်ပြင်မှတ်ပြင်ဆင်ထားရလားဆိုပြီးမေးခွန်းထုတ်စရာဖြစ်ခဲ့တာပ
ါအမေရိကန်ရေတပ်မှာကန်ထရိုက်တာအဖြစ်လုပ်ကိုင်နေသူတဦးရဲ့ကွန်ပျူတာကိုတရုတ်အစိုးရဟက်ကာတွေကထိုးပေါက်ခိုးဝင်ပြီးအရေးကြီးတဲ့အချက်အလက်အများပြားကိုခိုးယူသွားတယ်လို့ The Washington Post သတင်းစာကရေးပါတယ်အဲလိုခိုးယူတာဟာပြီးခဲ့တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေကဖြစ်ခဲ့တာလို့မီမဖော်တဲ့အမေရိကန်တာဝန်ရှိသူတွေကိုကိုကပြီး The Post သတင်းစာကရေးပါတယ်။ခိုးယူသွားတဲ့အချက်လက်တွေထဲမှာအမေရိကန်ရင်ခုန်သင်္ဘောတွေမှာ2020ပြည့်နှစ်ရောက်ရင်အသုံးပြုဖို့အတွက်သင်္ဘောဖြစ်အတန်တက်မြန်တဲ့ဒုံးကျည်တွေထုတ်လို့ရေးလျှို့ဝှက်အစီအစဉ်တွေအကြောင်းအပါအဝင်အချက်လက်ပေါင်း614 GB အထိရှိတယ်လို့သတင်းကဆိုပါတယ်။တခြားပါသွားတာတွေထဲမှာတော့ရင်ခုန်သင်္ဘောတွေအတွက်အချက်ပြတဲ့အာရုံကစနစ်ဆိုင်ရာအချက်လက်တွေလျှို့ဝှက်ဆက်သွယ်ရေးနဲ့ဆိုင်တာတွေနဲ့ရေဓာတ် electronic စစ်စင်ရည်နီလိုင်းဆိုင်ရာစာကြည့်တဲ့တခုနဲ့ပတ်သက်တာတွေလည်းပါဝင်ပါတယ်
။ Austria အစိုးရကဗလီ9ခုကိုပိတ်ပစ်ပြီးတော့တရားဟောဆရာ40ထဲမင်းကိုနိုင်ငံတွေကနှင်ထုတ်မယ်လို့ကြေညာခဲ့တဲ့အပေါ်မှာတူရကီအစိုးရကဝေဖန်ဖြစ်တင်ခဲ့ပါတယ်။ Austria နိုင်ငံရေးသမားတွေဟာခွဲခြားမှု၊ Islam မုန်းတိမှုနဲ့နိုင်ငံသားမုန်းတိမှုတွေကိုတိုက်ဖျက်ရမယ်အစားနိုင်ငံရေးအကျိုးအမြတ်ရအောင်စူးစမ်းနေတယ်လို့တူရကီနိုင်ငံသားရေးဌာနကပြောပါတယ်။အစ္စလမ်ဘာသာကိုနိုင်ငံရေးအရအသုံးချနေတာတွေဘာသာရေးအဖွဲ့တွေအပေါ်နိုင်ငံသားကငွေကြေးထောက်ပံ့မှုပေးနေတာတွေကိုနှိမ်နှင်းမယ်လို့လက်ရစွန်းဩစတြီးယားအစိုးရကတာဆာနီကကြေညာခဲ့ပါတယ်။ဗီယက်နမ်မြို့တော်မှာရှိတဲ့သဘောထားပြင်းထန်တဲ့တူရကီလူမျိုးတွေရဲ့ဗလီတွေကိုပိတ်မယ်။ဗလီ6ခုကိုလည်ပတ်နေတဲ့ Arab Religious Community ကိုဖျက်သိမ်းမယ်လို့ဝန်ကြီးချုပ် Sebastian Coase ကပြောကြားခဲ့ပါတယ်။ငွေကြေးထောက်ပံ့မှုပိုင်းစိုးရိမ်စရာရှိတာကြောင့် Austria နိုင်ငံတွေကတူရကီပြည်တွေကိုကြီးကြပ်နေတဲ့ ADIB ကနေပြီးတော့တာဝန်ပေးထားတဲ့တရားဟောဆရာတွေရဲ့နေထိုင်ခွင့်ကိုလည်းပြန်လည်သုံးသပ်နေတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီရကနေစနေနေ့ဖက်တရများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတကာကဝေဖန်ပြစ်တင်တာခံနေရတဲ့ရိုဟင်ဂျာကြက်တဲနဲ့ပတ်သက်ပြီးဥပဒေရေးရာပြည်ပကျွမ်းကျင်သူတွေအပါအဝင်ပြည်ပကအကူအညီတွေရယူသွားမယ်လို့နိုင်ငံတော်အတမငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောတဲ့အကြောင်းဂျပန်ခြေဆိုင်အစာရေးရှင်မုံသတင်းဌာနနဲ့တရားတွေ့ဆုံမိန့်မြန်းခံတစ်ခုအတွင်းအဲ့လိုပြောတယ်လို့ဖော်ပြထားပါတယ်။သတင်းထဲမှာဖော်ပြထားတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဆိုရကအတိအမှန်မပြုတ်လို့ဒေါက်ဆန်းစုကြည်ရဲ့မူရင်းပြောဆိုချက်မှာလည်းအဲ့လိုခေါ်ဝေါ်ပြောဆိုထားတာမဟုတ်ပါဘူး။ဒေါက်ဆန်းစုကြည်ကပြောတာကိုကူကပြီးအစာရေးရှင်မုံတရင်မှာရေးထားတာအရမြန်မာနိုင်ငံတွင်ဒေသခံအများပြားကြားမှာလူမျိုးရင်းဆိုင်ရာဆိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမူရင်းနေရာတွေစီပြန်လာအောင်အားပေးတိုက်တွန်းဖို့ကြိုးပမ်းသွားမယ်သဘောမျိုးဒေါက်ဆန်းစုကြည်ကပြောထားပါတယ်ဒုက္ခသည်တွေပြန်လာပြီးပြန်လည်အခြေချနေထိုင်ရေးကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူထားတဲ့အတိုင်းဆက်လုပ်သွားမယ်လို့ဒေါက်ဆန်းစုကြည်ကပြောတာကိုလည်းတိုက်ရိုက်ကိုးကားဖော်ပြထားပါတယ်အသေးဖွဲ့စည်းမယ်လို့သိမကြခင်ကကြေညာထားတဲ့တရားလွတ်လပ်တဲ့ကော်မရှင်နဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကရခိုင်ပြည်နယ်မှာရေးရှိအဖြေတွေရလာရေးအထောက်အကူဖြစ်စေမယ့်အကြံပြုချက်တွေကိုဒီစုံစမ်းစစ်ဆေးရေးကော်မရှင်ကပေးလိုက်မယ်လို့ယူဆပါတယ်ဆိုပြီးပြောတော့ပါတယ်
။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးတရားစွဲခံနေရတဲ့ Writers သတင်းတောက်နှစ်ယောက်ကို American ပြည်ထောင်စု Missouri ပြည်နယ်အခြေစိုက် IRE ဆိုတဲ့စုံစမ်းထောက်လှမ်းသတင်းတောက်နဲ့ Editor များအဖွဲ့ကဒီနှစ်အတွက် Don Bolles ရဲစွမ်းတက်တီစုချင်းမြင့်လိုက်ပါတယ်။ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ယောက်ဟာအမှန်တရားတစ်ခုတည်းကိုစိတ်ဝင်စားခဲ့ကြတာပါ။အမှန်တရားကိုရှာဖွေဖော်ထုတ်တာဟာမြန်မာနိုင်ငံမှာပဲဖြစ်ဖြစ်တခြားဘယ်နိုင်ငံမှာပဲဖြစ်ဖြစ်ရာဇဝတ်မှုမဖြစ်သင့်ပါဘူးလို့ IRE အဖွဲ့ဥက္ကဋ္ဌ Matt Goldberg ကညင်ညာတဲ့ချက်ထဲမှာပြောထားပါတယ်။နောက်ဆက်ချင်းချောက်တာဒါမှမဟုတ်လူလူအတွက်အရေးကြီးတဲ့ကိစ္စရပ်တွေနဲ့ပတ်သက်တဲ့အမှန်တရားကိုဖုံးခွဲဖို့ကြိုးစားတာတွေကိုကြမ်းကြမ်းခံရင်ဆိုင်ပြီးတော့သူမတူတဲ့ရဲစွမ်းတက်တီကိုပြတဲ့စုံစမ်းထောက်လှမ်းသတင်းတောက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ဒီ Don Bolles စုတစိုက်ကိုရွေးချယ်ချီးမြှင့်လေးရှိပါတယ်။စုပေးပွဲကိုတော့ဇွန်လ16ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်။
2018ခုနှစ်ကမ္ဘာဖလားပြိုင်ပွဲဝင်အသင်းတွေဟာပြိုင်ပွဲကြီးမတိုင်ခင်မှာနိုင်ငံတကာခြေဆမ်းပွဲတွေကိုဆက်ကစားနေကြပြီးတော့တောက်ကြနေမှာတော့ဒီနှစ်ပြိုင်ပွဲမှာပူဆွဲမယ်လို့ရေပန်းစားနေတဲ့အုပ်စု F ကဂျာမနီနဲ့အုပ်စု A ကဆော်ဒီအာရေဗျတို့ဂျာမနီမှာကန်ကြတာမှာဂျာမနီက2-2နဲ့နိုင်သွားပါတယ်။ဂျာမနီအတွက်ပထမပိုင်း10မိနစ်မှာဝါနာကအဖွင့်ဂိုးသွင်းယူပြီး43မိနစ်မှာဆော်ဒီအသင်းကဟော်ဆာဝီကကိုဂိုးကိုသွင်းတာကြောင့်ပထမပိုင်းမှာတင်ဂျာမနီက2-2ရသွားတာပါ။ဒုတိယပိုင်း84မိနစ်မှာဆော်ဒီအာရေဗျအသင်းကအယ်ဂျက်ဆင်ကခြေပါဂိုးတကူပြန်သွင်းယူပါတယ်။ဒါကြောင့်ပွဲပြီးမှာ2-2နဲ့အဆုံးသတ်သွားပါတယ်။အုပ်စု B ကအီရန်အသင်းနဲ့ကမ္ဘာဖလားဝင်ခွင့်မရတဲ့လစ်သူယေးနီးယားအသင်းတို့ကန်တဲ့ပွဲမှာအင်ရှင်အီရန်က2-2မရှိနဲ့အနိုင်ရပါတယ်။အုပ်စု D မှာပါတဲ့ခရိုအေးရှားကအုပ်စု H မှာပါတဲ့ဆီနီဂေါအသင်းကိုအင်ရှင်ဖြစ်လက်ခံရှင်ပြိုင်တဲ့ပွဲမှာခရိုအေးရှားက2-2နဲ့အနိုင်ရပါတယ်။အုပ်စု E ကဆွစ်ဇာလန်အသင်းနဲ့အုပ်စု H မှာပါတဲ့အာဆာထိပ်တီဂျပန်အသင်းတို့ဆွစ်ဇာလန်မှာကန်တဲ့ပွဲမှာတော့ဆွစ်ဇာလန်အသင်းက2-2မရှိနဲ့အနိုင်ရပါတယ်။အုပ်စု H ကပိုလန်နဲ့ကမ္ဘာဖလားဝင်ခွင့်မရတဲ့တောင်အမေရိကထိပ်တီအသင်းတစ်သင်းဖြစ်တဲ့ချီလီတို့ပိုလန်မှာကန်တဲ့ပွဲမှာတစ်ဖက်2-0နဲ့တည်ကြသွားပါတယ်ခင်ဗျာ
။ American ကကမ္ဘာကျော်စဖို့မှုအန်တိုနီဘော်ဒိန်းဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားပါတယ်။ CNN ရုပ်သံကထုတ်လွှင့်နေတဲ့ Patch Unknown ဆိုတဲ့ရုပ်သံအစီအစဉ်အတွက်ပြင်သစ်နိုင်ငံမှာသွားရောက်ရိုက်ကူးနေစဉ်မှာပဲသူ့ရဲ့ဟိုတယ်ခန်းထဲမှာတည်ဆုံနေတာကိုတွေ့ရှိခဲ့တာပါ။ Anthony Bourdain ဟာကမ္ဘာနိုင်ငံစုံကိုသွားပြီးတော့အဲ့ဒီနိုင်ငံတွေကအစားအသောက်အကြောင်းသာမကလူမှုရေးနိုင်ငံရေးစီးပွားရေးအခြေအနေတွေကိုစိတ်ဝင်စားစရာကောင်းအောင်လို့ရုပ်သံအစီအစဉ်တွေမှာတင်ပြနေသူဖြစ်ပါတယ်။သူ့ကိုယ်သူအဆုံးစီရင်သွားတာဖြစ်တယ်လို့ CNN ကပြောပါတယ်။တိုနီဟာသူမတူတဲ့အရေးအချင်းရှိသူ၊စာရေးကောင်းသူ၊ကဘာပတ်စူးစမ်းသူတယောက်ဖြစ်ပြီးတော့ CNN အတွက်ဘသူနဲ့မှမတူတဲ့ထူးခြားမှုတွေကိုပေးခဲ့သူဖြစ်တယ်။အင်မတန်ဝမ်းနဲ့ကြေဝဲစရာနေ့ဖြစ်တယ်လို့ CNN အကြီးအကဲ Jeff Zucker ကထုတ်ပြန်ချက်မှရေးသားထားပါတယ်။နယူးယောက်မြို့မှာမွေးဖွားပြီးတော့ New Jersey ပြည်နယ်မှာကြီးပင်းခဲ့တဲ့ Bourdain ဟာအချက်ပြုတ်ဆိုင်ရာ Culinary Institute of America ကနေပြီးတော့1988ခုနှစ်မှာအောင်မြင်ခဲ့ပါတယ်။သူဟာမိဘကြောင့်နဲ့မှပကံစေးဘွားကနေပြီးတော့ထမင်းချက်အဲဒီကနေမှ Head Chef တာဝန်အထူးကိုအစဉ်စဉ်အောက်ခြေကနေတက်လာသူပါ။နယူးယောက်ကမဂ္ဂဇင်းထဲမှာ1996ခုနှစ်မှာရေးသားခဲ့တဲ့ဆောင်းပါးတစ်ခုကနေပြီးတော့သူစတင်နာမည်ကြီးလာခဲ့တာပါ။မြန်မာနိုင်ငံအကြောင်းနဲ့စတင်မိတ်ဆက်တဲ့ Parts Unknown အစီအစဉ်မတိုင်ခင်မှာ A Cook Store No Reservations The Layover စတဲ့နာမည်ကျော်ရုပ်သံအစီအစဉ်တွေကိုစီစဉ်တင်ဆက်ခဲ့ပါတယ်။သူရေးသားထုတ်ဝေခဲ့တဲ့ချက်နီးပြုတ်နီးစာအုပ်တွေကလည်းအယောင်အယဆုံးစီးရင်ဝင်တွေဖြစ်ပါတယ်။ Emmy Award အပါအဝင်အစားအသောက်နဲ့ရုပ်သံတင်ဆက်မှုဆိုင်ရာဆုအများအပြားကိုလည်းရရှိခဲ့ပါတယ်။သူတည်ဆုံးချိန်မှာတော့သမီးတယောက်ကျန်းရစ်ပါတယ်ရှင
်။ကိုကျော်ကျော်သိန်းနဲ့မက်ဆုမြတ်မမရှင်စနေနေ့နဲ့ခင်ဗီအိုမြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရ NCGUB ကိုမတရားအသိဖြစ်ကနေပယ်ဖျက်ကြောင်းပြည်ထောင်ဝင်ကြီးဌာနကမနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဝေးရောက်ညွန်ပေါင်းအစိုးရလို့ခေါ်တဲ့ NCGUB ကို1992ခုနှစ်ကထိုင်းမြန်မာနယ်စပ်မာနေပလောဒေသမှာဖွဲ့စည်းခဲ့ပြီး2012ခုနှစ်မှာဖျက်သိမ်းခဲ့တာပါ။အခုလိုမတရားအသိကနေမြန်မာအစိုးရကပယ်ဖျက်ပေးလိုက်တာကြောင့် NCGUB အတွက်နိုင်ငံရေးလမ်းကြောင်းပြန်ပြီးပွင့်လာမလား။လက်ရှိမြန်မာနိုင်ငံရေးနဲ့ဘလို့ပြန်ပြီးဆက်ဆက်လာနိုင်မလဲစတာတွေကိုသိနိုင်ဖို့ NCGUB မှာဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဒေါက်တာစိန်ဝင်းကိုကိုကျော်လွင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ
်။နိုင်ငံရေးအခြေအနေတွေကလည်းဆက်ပြီးတော့မလို့အလိုဖြစ်မှာပေါ့နော်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့1997ဒီ NCGUV စထောင်တဲ့ချိန်တုန်းကနိုင်ငံရေးအရာဟုတ်လားလိုအပ်နေတယ်လို့သူတို့မြင်မှာပေါ့နော်။ NCGUV ရတဲ့လုံခဲ့တဲ့နှစ်လောက်ကဖြတ်သိမ်းထားပြီဆိုတော့တရားဝင်လုတ်ပေးတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်။မတရားအသိကပယ်ဖြတ်တယ်ဆိုတာဆရာတို့အဖွဲ့ကိုတရားဝင်အဖွဲ့အစည်းဖြစ်သတ်မှတ်တာလားခင်ဗျ။
အတိလို့တော့ကျွန်တော်မထင်ဘူး
ဒီ ABSDF တို့လိုမျိုးလက်နက်ကင်အဖွဲ့အစည်းတွေတောင်မှသူတို့တွေနဲ့လက်တွဲပြီးတော့မြန်မာပြည်ထဲမှာတရားဝင်လှုပ်ရှားနေကြတာဆရာတို့အဖွဲ့ကိုအခုကြမှာပယ်ဖြတ်တယ်ဆိုတာဘာကြောင့်ထင်ပါလဲခင်ဗျာ
ကြီးဆရာပြောရရင်တော့လက်နက်မကင်လို့ပေါ့ရအဲ့လိုတော့မဟုတ်ပါဘူးဘာကြောင့်လဲတော့ကျွန်တော်လည်းမသိဘူးဒီကနေ့မှကျွန်တော်ကြားရတာဟုတ်သို့တော်လည်းဘယ်လိုကြောင့်လဲအကြောင်းကြောင့်ဝင်စစ်စစ်ဒါရှင်းတော့သွားတာပေါ့ရ
ဆိုတော့ရန်သူအဖွဲ့အစည်းဖြစ်မတတ်မတော်ဘူးပေါ့လေ
အဲ့လိုပါပြောပါမှာပေါ့
မြန်မာပြည်ဒီမိုကရေစီအခုအကူပြောင်းကာလမှာ NCGB ရဲ့အားထုတ်မှုတွေဟာဘယ်လောက်ထိထိရောက်မှုတွေရှိခဲ့တယ်လို့ဆရာတို့တွက်ပါလဲခင်ဗျအ
တိအကျတွက်ဖို့ကတော့ခက်တယ်ဗျဘာကြောင့်လဲဆိုတော့နိုင်ငံရေးကိုနော်ထိရောက်မှုတော့ရှိတာကတော့သိကြပါတယ
်မတရားအသိကနေပြီးတော့တရားဝင်ပယ်ဖျက်လိုက်ပြီဆိုတော့ NCGB အဖွဲ့အနေနဲ့ဟိုဘာဆက်လုပ်ကြမလဲခင်ဗျအ
ဖွဲ့ဆိုတာခက်တယ်ဗျဘာကြောင့်လဲဆိုတော့ NCGUV ကအစိုးရအနေနဲ့ဖွဲ့ထားတာအဖွဲ့အနေနဲ့ဖွဲ့ထားတာမဟုတ်ဘူးအဲ့ဒီမှာနည်းနည်းပြောစရာရှိတာပေါ့ဗျာ
ဆရာတို့ကဒီနိုင်ငံတကာမှာမြန်မာဒီမိုကရေစီရေးအတွက်ကုလသမဂ္ဂအပါအဝင်ကဘာပတ်ပြီးတော့ဆရာတို့အဖွဲ့လုပ်ခဲ့တာ10စုနှစ်နဲ့ချီရှိတယ်ဒီအတွေ့အကြုံကအခုလက်ရှိ NLD ဆိုးရမှာမရှိတဲ့အတွေ့အကြုံပါဆိုတော့ဒီအတွေ့အကြုံတွေကိုဘယ်လိုဆက်လုပ်မလဲ
ကျွန်တော်တို့ကတော့ဟိုကပြောချင်တာပေါ့နော်ကျွန်တော်တို့ရဲ့အတွေ့အကြုံတွေပါလေဒါမလို့နော်အခြေအနေကတော့ပြောင်းသွားပြီကျွန်တော်တို့ထွက်ပြီးတော့နိုင်ငံတကာလှည့်တဲ့အခြေအနေနဲ့အခုအခြေအနေနဲ့ကတူတော့ဘူးသို့တော်လည်းပဲတချို့အတွေ့အကြုံတွေတော့ပြောပြလို့ရတာပေါ့ဗျာ
ဆရာတို့ရဲ့ဒီအတွေ့အကြုံတွေကိုလက်ရှိဆိုရနဲ့ပူးပေါင်းလှုပ်ဆောင်မှုလမ်းဖွင့်ပေးလိုက်တဲ့သဘောလို့ရောယူဆလို့ရမှာခင်ဗျာ
လမ်းဖွင့်ပေးတာမဖွင့်ပေးတာဒါကတော့တမျိုးပေါ့နော်သို့တော်လည်းပဲအခွင့်အလမ်းကတော့ပေါ်လာတာပေါ့နော
်ဆိုတော့ဆရာကိုယ်တိုင်ကလည်းဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်ခဲ့တော့ဒီနိုင်ငံတကာအတွေ့အကြုံလည်းရှိခဲ့တယ်ဒီဘက်မှာလည်း NCGU မှာလည်းဝန်ကြီးချုပ်အနေနဲ့လုပ်ခဲ့တယ်အခုလိုအခြေအနေပေါ်လာတဲ့အတွက်ကြောင့်မို့ဆရာနိုင်ငံရေးပြန်ဆက်လုပ်ဖို့အစီအစဉ်ရှိပါလားခင်ဗ
ျနိုင်ငံရေးကတော့တိုင်းပြည်ရေးပါပဲတိုင်းပြည်ရေးအတွက်တော့ရှိတာပေါ့နော်ဘာကြောင့်လဲဆိုတော့နော်ဒီတိုင်းပြည်မှာလှုပ်ဆက်ကြအများကြီးပါသို့တော်လည်းပဲအဖွဲ့အစည်းဖွဲ့ပြီးလှုပ်တာမျိုးပါမျိုးနိုင်ငံရေးအဖွဲ့အစည်းအဲ့ဒါမျိုးကတော့ကျွန်တော်သိမစင်စားဘူး
အဲ့ဒီအစိုးရပဲဖြစ်လာတာနှစ်နှစ်ရှိလာခဲ့ပြီဆရာတို့အဖွဲ့ကိုအခုမှပယ်ဖျက်ရလားနောက်ကျတယ်လို့ထင်သလားအခုလိုပယ်ဖျက်ပေးတဲ့အတွက်လက်ရှိဆိုရလို့ရပုံမှာဆရာဘာပြောချင်ပါလဲခင်ဗျနော
က်ကျတယ်လို့တော့မပြောတော့ဘူးဘာကြောင့်လဲဆိုတော့သူတို့ပြီးသားကိုပြန်ပြီးတော့ပြောနေတာတဲ့ရှေ့ဘယ်လိုသွားမလဲကျွန်တော်တို့အမြန်ပြန်ချင်းတယ်နော်အမြန်ကိုယ့်ရဲ့ရဲဘော်တွေနဲ့တွေ့ချင်းတယ်နော်အမြန်ဘာလုပ်မလဲဒါတွေကတော့ရှိတာပေါ့ဗျအမြန်ပြန်ချင်းတာပေါ့
ဟုတ်ကဲ့
ဒါပေမဲ့လို့တစ်ချိန်တည်းမှာပြန်တဲ့အခါမှာကျွန်တော်အနေနဲ့တော့နိုင်ငံသားအနေနဲ့ပြန်ခြင်းပဲထ ွက်လာတော့လည်းဗမာပြည်သားအခုလည်းဗမာပြည်သားအဲ့တော့ကျွန်တော်တို့ဗမာပြည်သားပတ်စပို့ပြန်ပေးပါကျွန်တော်အဲ့ဒါကိုကင်ပြီးတော့ပြန်ခြင်းနေ
ဒါကတော့ကျမတို့ NCGUB ရဲ့ဝင်ကြီးချုပ်ဟောင်းဖြစ်ခဲ့တဲ့ဒေါက်တာစိန်ဝင်းကိုကိုကျော်အောင်လင်းကဆက်သွယ်မေးမြန်းခဲ့တာပါဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ပတိနောက်ထပ်တွေ့ဆုံမေးမြန်းခန်းတစ်ခုကိုတင်ဆက်ရမယ်ဆိုရင်တော့ပฏิပခရီဖြစ်နေတဲ့ရခိုင်ပြည်နယ်မှာလက်တလောအကျက်အတဲအကြီးမားဆုံးဖြစ်နေတဲ့ဒုက္ခတွေအရေးနဲ့ပတ်သက်လို့ UEHRD လို့ခေါ်တဲ့ UEHRD ဒီပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပုဂ္ဂလိကလုပ်ငန်းရှင်များနဲ့အစိုးရပူးပေါင်းပြီးဖြည့်ရှင်းဖို့ကြိုးပမ်းနေတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပေးရေးအဖွဲ့ကဒီနိုင်ငံတကာဆက်ဆံရေးအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ပြုံးကေတီနိုင်နဲ့ကျမတို့ VOA ရဲ့ Editor ဒေါခင်ဆိုးဝင်းတို့တွေ့ဆုံမေးမြန်းပြီးတင်ပြမှာပါရှင်
အခုလောလောဆယ်ပေါ့နော်ဒီနိုင်ငံတကာအဖွဲ့အစည်းလွတ်သမားလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ EU ဥရောပသမဂ္ဂကိုယ်စားလှယ်အဖွဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်လာတယ်ပေါ့နော်လာတိုင်းလာတိုင်းမှာမြန်မာနိုင်ငံထဲကိုဝင်လာတော့ကလိုက်ပြတာတွေကြည့်တယ်ဒီစခန်းတွေသွားကြည့်တယ်ဒေါက်တာဝင်းမြတ်အေးလည်းကိုယ်တိုင်ကိုကြလိုက်လံပြတာတယ်ဒါပေမဲ့သူတို့ဒီနိုင်ငံထွက်သွားတာနဲ့တပြိုင်နက်မြန်မာနိုင်ငံကတော့ဒုက္ခသည်လက်ခံမှုအစင်းသင်းမဖြစ်သေးဘူးလူနည်းစုတစုကိုဖိနှိပ်နှိပ်စက်နေတာပဲဆိုတာမျိုးကတော့အမြဲတမ်းပြန်ပြီးတော့ကြားနေရတဲ့ခါကျအမြဲတမ်းလည်းဝင်နေဖို့ကောင်းပါတယ်အဲ့တော့အဲ့လိုမျိုးတွေကိုဒီလိုမဟုတ်ပါဘူးတကယ်တမ်းမြေမြေမှာဒီလိုမဟုတ်ပါဘူးဆိုတာကိုတက်သေးပြနိုင်မှုပေါ့နော်အဲ့လိုမျိုးအတွက်ကိုဟိုဘလိုမျိုးမဟာပြူဟာတွေနည်းပြူဟာတွေချမှတ်ဖို့ရှိပါလဲရှင်
ဟုတ်ကဲ့အရင်ကဘလိုအခြေအနေမျိုးမှာရှိခဲ့တာလဲနော်အဲ့ဒီအချက်ကိုလည်းပဲသိတာအောင်ပြသနိုင်မှုလိုတယ်လို့ကျမတို့ကတော့အဲ့လိုမြင်ပါတယ်။အရင်တုန်းကဒီနေရာမှာရှိခဲ့တဲ့နေထိုင်ခဲ့ရတဲ့အဆင့်တန်းနဲ့အခုကျမတို့ဆောင်ရွက်ပေးတဲ့ဟာနဲ့ပေါ့နော်။အဲ့တော့နိုင်ငံတကာမှာတော့တကယ်ချမ်းသာပြီးတော့ရန်ကုန်ငွေတွေအများကြီးသုံးဆွဲနိုင်တဲ့နိုင်ငံမျိုးကထားတဲ့ facilities မျိုးနဲ့ကျမတို့ဆောင်ရွက်တာနဲ့တော့ကြားထဲမှာကွာဟချက်ရှိနိုင်ပါတယ်။မရှိဘူးလို့တော့လည်းကျမတို့ငြင်းစရာမရှိပါဘူး။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ပေါ့နော်။ကျမတို့တွေကိုအစွမ်းရှိသလောက်တော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုစူးစမ်းနေတာတော့ပြည်မုံငွေသုံးဆွဲတဲ့အခါမှာအများဆုံးသုံးဆွဲတယ်။အဲနောက်ပြီးတော့ဒီနိုင်ငံမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေဆိုရင်လည်းရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုလို့ရှင်ဒါအငူမော်စစ်တွေလမ်းဆိုလို့ရှင်ဒါအေရှာဝေါ်ကနေပြီးတော့အကုန်လုံးကိုသူအမီနဲ့ပဲသူလှူဒါန်းတာဖြစ်တယ်။တတ်နိုင်တဲ့ဘက်ကနေတော့ကျမတို့အားလုံးဝိုင်းဝန်းပြီးတော့ဆောင်ရနေတာဖြစ်တယ်အဲ့တော့အဲ့လိုတကယ့်အခြေအနေအမှန်တွေကိုသိအောင်တော့ကျမတို့အနေနဲ့အခုဆိုရင်ဒီ UHRD ကနေပြီးတော့မှလည်းပဲဒီ documentaries တွေနောက်ဇလန်တူလေးတွေဒါမျိုးလေးတွေလည်းပဲရိုက်နေတာလည်းရှိပါတယ်အဲ့ဒါတွေလည်းရိုက်ဖို့လည်းပဲထပ်ပြီးတော့စီစဉ်ဆောင်ရနေတာလည်းရှိပါတယ်နောက်အရေးပါတဲ့နိုင်ငံတကာအဖွဲ့အစည်းတွေပေါ့ဘာလို့ဆိုပြီးခဲ့တဲ့ဥမာဒီ Geneva မှာဆိုလို့ရှိရင်ဟိုဝန်ကြီးဦးတောင်ထွန်းဦးဆောင်တဲ့ delegation မှာဆိုကျမတို့ကိုယ်တိုင်လည်းပါသွားပြီးတော့ Human Rights Council မှာသွားပြီးတော့ဒီ understanding မြန်မာဆိုတော့မြန်မာကိုနားလည်လာဖို့အတွက်တကယ့်အခြေအနေမှကိုရှင်းပြတဲ့ဟာမျိုးပေါ့နော်အဲ့ဒါမျိုးလည်းပဲတကယ်ရေးပါတဲ့ဒီနိုင်ငံတကာ institution စီနောက်နိုင်ငံတကာမှာရေးပါတဲ့ပုဂ္ဂိုလ်လေးနောက်ဒီမြန်မာအရေးကိုစိတ်ဝင်စားကြတဲ့ academician တွေပေါ့နော် academician စီ university စီဒါမျိုးတွေလည်းကျွန်တော်တို့ထွက်ပြီးတော့အခုတော့အခါအလို့ဆိုတာထွက်ပြီးတော့ဒါတွေကိုလည်းပြောဆိုရှင်းပြနေတာတွေကိုလည်းပဲလုပ်နေပါတယ
်ဟိုဒီရခိုင်အရေးနဲ့ပတ်သက်ပြီးပြောလို့ရှိရင်ဟိုများသောအားဖြင့်အခုတို့ဆွဆွဲနေကြတာတွေကဒီလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အင်းအားအဆမတန်တုံးမှုကြောင့်ဒီလိုမျိုးဒုက္ခတွေတွေလုံးနဲ့အရင်နဲ့တစ်ဖက်နိုင်ငံကိုထွက်ပြေးကြရတယ်ဆိုပြီးတော့ဖြစ်နေတာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပေါ့နော်မပြေးတော့လဲကံရရှိပဲပြောရမှာတော့မပြောတတ်ဘူးအဲ့ဒါကြောင့်လဲဒီမတမ်းမကိုဟိုအယုတ်ဆိုးအကြီးကျယ်တဲ့အဖြစ်ပေါ့အခု ICC တင်မယ်လို့ပြောသလိုပြော UN ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဟိုဒီကိစ္စကိုဆွေးနွေးတယ်ပြောလို့ပြောအဲ့တော့တက်မတော်ရဲ့အခန့်ကဏ္ဍပေါ့နော်သူတို့ရဲ့တုံ့ပြန်မှုတွေများဘလို့ကြုံတွေ့ရပါလဲရှင
်ဆိုဆိုရတော့ပြောတာရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြည်သည့်အကြမ်းဖက်မှုကိုကျူးလွန်တဲ့ပုဂ္ဂိုလ်မဆိုအဖွဲ့အစည်းကိုမဆိုပေါ့နော်တက်တည်တက်ကြရခိုင်လုံရဲ့အရေးယူမယ်လို့ပြောပါတယ်ဆိုတော့ဒါကျမတို့နှစ်ပေါင်းရှည်ကြာတိုက်ပွဲဝင်ခဲ့တာလဲဒါပဲဖြစ်တယ်ဥပဒေရဲ့အထက်မှာမြည်သူမှမရှိစေရဆိုတာလေတစ်ချက်ကတော့ဗာလဲဆိုတော့ဒီကိစ္စတွေအားလုံးကအာစာတိုက်ခိုက်မှုရဲ့နောက်ပိုင်းမှာဖြစ်တာဖြစ်ပါတယ်ဩဂတ်စ်လ25ရက်နေ့ရဲ့နောက်ပိုင်းပေါ့နော်အဲ့တော့ကျမတို့နိုင်ငံမှာအကြမ်းဖက်တိုက်ခိုက်တယ်ဆိုရဲ့အတွေ့အကြုံကလည်းဒါတာပထမအဦးဆုံးချိန်ဖြစ်တယ်ဒါပေမဲ့လွတ်တော်တွင်းမှာကျွန်တော်တို့ဆွေးနွေးခဲ့တဲ့အချိန်ဩဂတ်စ်လ24ရက်နေ့ပေါ့နော်အဲ့အချိန်မှာဆွေးနွေးတဲ့အချိန်တုန်းကဆိုရင်လည်းလွတ်တော်ဘက်ကနေပြီးတော့ဒီအရာတွေကိုနော်ဟိုဒီမေယူတောင်ကျောမှာစစ်ရေးလေးကျင်နာတွေကိုလည်းတွေ့တယ် ဘောနော်ဂျန်ဖက်တက်ခိုင်းနိုင်တယ်ဆိုတဲ့တင်ဒီဘာကြီးရရတာလည်းရှိတယ်ဆိုတော့ဒါဟုကျွန်တော်တို့ဒီတက်မတော်နေနဲ့လည်းပါဝင်ပြီးတော့ဖြည့်ရှင်းရမယ်ဆိုရင် International Humanitarian Law ဟိုဒီ Geneva Convention လို့ဥပဒေမျိုးလည်းလေးစားလိုက်တာဘူးလို့တော့တိုက်တွန်းခဲ့တာကြီးလည်းရှိပါတယ်နောက်တကယ်ပဲကျူးလွန်ဖောက်ဖျက်ခဲ့တာရှိတယ်ဆိုလို့ရှင်လည်းတာဝန်ရှိတဲ့သူတွေကိုဒီခုတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းအရေးယူပါမယ်ဆိုတာမျိုးပြောတာလည်းရှိတယ်လို့အင်းတင်ကိစ္စမျိုးမှာလည်းပဲအရေးယူခဲ့တာကိုလည်းပဲတွေ့ရတာလည်းရှိပါတယ်အဲ့တော့တကယ်ပဲကျူးလွန်ခဲ့တာဖြစ်တယ်ဆိုရင်တော့ဒီလက်ရှိအစိုးရအနေနဲ့သူဒီဇိုင်းမမှတ်ပြောခဲ့တဲ့မူကတော့တက်တည်ထောက်ထားခိုင်းလို့မယ်ဆိုရင်ဒါကိုတရားဥပဒေအရထိရောက်စွာရေးယူမယ်ဆိုတော့ဒါပြောခဲ့တာလည်းဖြစ်ပါတယ်နောက်တော့အခုနောက်ဆုံးဖွဲ့စည်းဖို့ရှိပါတယ်ဆိုတော့ဖွဲ့စည်းဆိုလို့ရှိရင်ဖက်မှုနောက်ပိုင်းမှာလူခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးဖို့အတွက်เนาะဒါဖွဲ့စည်းတာလည်းဖြစ်တယ်ဆိုတော့ကျမတို့အနေနဲ့ဒါတော့ဟိုစောင့်ပြီးတော့ကြည့်ဖို့လည်းလိုပါတယ
်ဒါကတော့ UEHRD အဖွဲ့ဝင်ဒေါက်ပြုံးကေတီနိုင်ကိုဒေါက်ခင်ဆိုဝေးတွေ့ဆုံမေးမြန်းထားတဲ့အပိုင်း3တတိယပိုင်းဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစနေနေ့နဲ့ခင်းအစီအစဉ်ကို Washington DC ကဆက်လက်ထုတ်လွှင့်နေပါတယ်အာရှဒေသမှာပြီးခဲ့တဲ့နှစ်ထဲစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာအန္တရာယ်ရှိတဲ့အခြေအနေမျိုးကြုံခဲ့ရတဲ့အထက်မြန်မာနိုင်ငံကအများဆုံးဖြစ်တာတွေ့ရှိရကြောင်းနိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Insecurity Insight သုတေသနအဖွဲ့ရဲ့အစီအခံစာတစ်ကဖော်ပြလိုက်ပါတယ်။ဘာကြောင့်လဲဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်။
ပြည်ရဲ့နှစ်တဲ့အကူအညီပေးရေးလုပ်ငန်းတွေမှာစိုးရိမ်စရာအခြေအနေတွေနဲ့ကြုံခဲ့ရတဲ့အာရှဒေသကနိုင်ငံပေါင်း18နိုင်ငံနဲ့မြန်မာနိုင်ငံဟာဖြစ်စဉ်ပေါင်း53ခုကြုံခဲ့ရတဲ့အတွက်အများဆုံးဖြစ်ခဲ့ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက်လူညုံရေးဆိုင်ရာသုတေသနအဖွဲ့ဖြစ်တဲ့ Insecurity Insight ရဲ့အစီရင်ခံစာအသစ်ကဖော်ပြလိုက်တာပါအကူအညီပေးမဲ့သူတွေမတော်နိုင်တာနိုင်ငံတကာအကူအညီတွေပေါ်အစိုးရကကန့်သတ်တာတွေအပြင်အစိုးရမဟုတ်တဲ့အဖွဲ့တွေကရခိုင်ပြည်နယ်မှာအကူအညီပေးတဲ့လုပ်ငန်းတွေမှာနှောက်ယှက်ဟန်တာခံရတာတွေရှိခဲ့တယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီတွေပေးအပ်နေတဲ့နိုင်ငံတကာကြက်ချင်ဤအဖွဲ့ ICRC ရန်ကုန်ရုံးခွဲကပြည်ကြားရေးအရာရှိဦးစော်ဝင်းကတော့ပြီးခဲ့တဲ့နှစ်ထဲအန္တရာယ်ပြုခဲ့တဲ့တာရကတွေရှိခဲ့ကြောင်းပြောပါတယ
်။ ICRC ရဲ့မြန်မာနိုင်ငံကြက်ချင်ဤအသင်းရဲ့နောက်ကျွန်တော်အပြည်ပြန်ကြက်ချင်ဤနဲ့လာချမ်းမီများအသင်းဆိုပြီးတော့ကျွန်တော်က Federation ကိုအကြံအပြုခေါ်တာပေါ့လေ။အဲ့၃ဖွဲ့လုံးပေါင်းပြီးတော့ကျွန်တော်တို့ရခိုင်မှာလုပ်တယ်တော်တော်ရခိုင်မှာတော့အဲ့လိုဖြစ်တဲ့ incident တွေရှိခဲ့ဘူးလေဟိုပြောချင်တာဒီ Red Cross movement နဲ့တွားတော့ကျွန်တော်တို့ထောက်ပံ့ရေးပစ္စည်းတွေပို့တာအောင်မှာအဲ့လိုအထင်မြင်လွဲခံရတဲ့အနေအထားမျိုးလေးနဲ့ကြုံခဲ့ဘူးလေအာစစ်တွေမှာချက်ချင်းတွေကားပေါ့အမှန်တော့မနိုင်ချက်ချင်းတွေကိုတော့လားမသိအဲ့လိုပဲမှာလဲအဲ့လိုလူစုနဲ့ဟိုအထင်မှားခံရတာပေါ့လေအဲ့လိုလေတော့ရှိခဲ့ဘူးလေ
အကူအညီပေးရေးလုပ်ငန်းတွေအတွက်အန္တရာယ်ရှိတဲ့အခြေအနေတွေဟာ2019နှစ်လပိုင်းကစလို့ဖြစ်စဉ်ပေါင်း၄ခုကနေ19ခုအထိရှိခဲ့ကြောင်းအစိုးရကစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာအကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဆရာအဖွဲ့ကတာဝန်ခံတဦးဖြစ်တဲ့ကိုကျော်နိုင်စိုးကလည်းမနှစ်တုန်းကလုံခြုံရေးအရာတားမြစ်ကန့်သတ်မှုတချို့ရှိခဲ့ပေမဲ့ဒီ2018ခုနှစ်ထဲမှာတော့အခြေအနေတွေတိုးတက်ကောင်းမွန်လာကြောင်းပြောပါတယ်။
ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ဆိုရင်အဟန့်အတားကဒီလုံခြုံရေးအရာတားမြစ်ထားတဲ့နေရာလောက်ပဲဟိုတွားလို့မရတာပါ။ကျန်တဲ့နေရာကျတော့ဟိုအဆင်ပြေပါတယ်။ဒါပေမဲ့တခုရှိတာကတော့ဒီအကြမ်းဖက်သမားတွေရှိတဲ့နေရာကျတော့ဒီအစိုးရကလည်းလုံခြုံရေးအရာဟို safe မဖြစ်တော့ဒီကန့်သတ်တားမြစ်ထားတဲ့နေရာတွေဆိုတော့ဟိုတွားလာတာဒေသခံအဖွဲ့အစည်းမှမဟုတ်ပါဘူး။အစိုးရနဲ့ ICRC ပဲတွားတယ်။ကျန်တဲ့လူတွေကျတော့ကျန်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကျတော့ဟိုတွားလို့မရတဲ့အခါတွေရှိပါတယ်။ဒါပေမဲ့နောက်ပိုင်းကျတော့သူတို့နဲ့လည်းတခါစားတာဖြစ်သွားတာပါပဲ
ICRC အဖွဲ့အနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုအဓိကထားလွှတ်ဆောင်နေတာကြောင့်ပြည်ထောင်စုအစိုးရပြည်내အစိုးရတွေနဲ့ညှိနှိုင်းဆောင်ရွက်နေပြီးဒီနှစ်တန်းမှာရခိုင်မြောက်ပိုင်းဒေသနှစ်ဖက်လူမှုအတိုင်းဝိုင်းအတွက်အကူအညီပေးရေးလုပ်ငန်းစဉ်တွေဟာအရင်ထက်ပိုပြီးလွယ်ကူချောမွေ့လာတယ်လို့ ICRC ရန်ကုန်ရုံးပြည်ကြားရေးအရာရှိဦးစော်ဝင်းကပြောပါတယ်
ICRC ကို mention လုပ်ပြီး ICRC နဲ့တွေ့လို့နေပါတယ်ဆိုပြီးတမရာရုံးကပြောတာမျိုးတွေတမရာကလည်းစကြဝဠာထုတ်တဲ့ဟာမျိုးလေးမှတော့တွေ့ရတယ်ကျွန်တော်တို့ ICRC ကိုလက်ခံတာပေါ့လေဒီကတော့ကျွန်တော်လက်ရှိဟိုလိုအပ်ရင်လိုအပ်တယ်လို့လိုအပ်တဲ့အကူအညီတွေပေးလို့ရနေတဲ့အနေအထားမှာရှိနေပါတယ်ဒီကတော့အစိုးရရောဒေသခံရဆိုင်ရအစိုးရရောသက်ဆိုင်ရာ community ရဲ့ leader တွေပဲဆိုချင်ပါဆိုအကုန်လုံးကိုပဲကျွန်တော်တို့အတိပေးတယ်ဝင်နေထွက်တယ်အဲ့လိုပုံစံမျိုးနောက်တစ်ခုသူတို့ဒီအစိုးရရဲ့ procedure အတိုင်းသွားဖို့လာဖို့ခက်ခဲနေရင်ခက်ခဲတဲ့အလျောက်စောင့်နေနောက်သွားလို့ရရင်သွားတယ်အဲ့လိုအနေအထားမျိုးတွေရှိပါတယ်အ အားလုံးဟိုတကားမရှိဒါမရှိတော့သွားလို့ရတဲ့အနေထားတော့မဟုတ်ဘူးပေါ့လေ
မ
သွားနဲ့ဆိုတဲ့နေရာမျိုးတော့မသွားဘူးဒါပေမဲ့အများအားဖြင့်တော့ကျွန်တော်တို့သွားပြီးကူညီလို့ရတဲ့နေရာတွေအများကြီးရှိပါတယ်သွားကူညီနေတာပါပဲအဲ့ဒါလည်း community အားလုံးကိုပဲကူညီပေးပါတယ်လိုအပ်တဲ့လူတွေအားလုံးကိုပဲကူညီပေးနေပါတယ်ဟုတ
်ပြီးခဲ့တဲ့နှစ်တည်းအကူအညီပေးရေးလုပ်ငန်းတွေမှာအန္တရာယ်ကြုံခဲ့ရတဲ့အာရှ18နိုင်ငံထဲမှာမြန်မာနိုင်ငံပြီးရင်ဒုတိယလိုက်တာကတော့ဖြစ်စဉ်ပေါင်း48ခုကြုံရတဲ့အာဖဂန်နစ္စတန်နိုင်ငံဖြစ်ပြီးတတိယကတော့ဖြစ်စဉ်40ကြုံရတဲ့ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံမှာတော့33ကြိမ်ပါကစ္စတန်မှာ22ကြိမ်ကမ္ဘောဒီးယားက19ကြိမ်နဲ့အိန္ဒိယမှာ14ကြိမ်ကြုံခဲ့ရကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ကိုညာဝင်းရောင်ပါရှင်ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးရန်ဒီယာပိုင်းရဲ့အားနည်းချက်ကိုလူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့သူပြည်내လွှတ်တော်ကိုယ်စားလှယ်တအုပ်ကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲခဲ့ပေမဲ့အာမခံရရှိခဲ့ပါတယ်။ဒီလွှတ်တော်အမတ်တရားစွဲခံရတာနဲ့ပတ်သက်ပြီးတော့ VOE သတင်းတောက်နိုင်ကွန်းအင်ကနေသတင်းပေးပို့ထားပါရရှင
်။ဟုတ်ကဲ့ပါ။ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံထားရတဲ့ရခိုင်ပြည်내ရန်ပြဲမြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးသားမဦးဟာဒီကနေ့စစ်တွေရဲစခန်းကိုကိုယ်တိုင်သွားရောက်စစ်ဆေးမှုခံယူခဲ့ပါတယ်။ရဲစခန်းမှာစစ်ဆေးမှုခံယူပြီးအမခန်နဲ့ပြန်လွတ်လာတယ်လို့ဦးသားမဝမှုမှာကူညီဆောင်ရွက်ပေးနေတဲ့လွှတ်တော်ကိုယ်စားလှယ်ဦးသားနိုင်ကပြောပါတယ
်။သူကအမခန်ပြည်လေအမတော်ကိုယ်တိုင်လည်းဟောအမခန်နဲ့စစ်တွေမျိုးတွေကဦးဝေးပေးရင်ကူအောင်ပန်းတည်ရင်လည်းအမခန်ပြီးတော့အခုရေးဆွဲထားထွက်လာတယ်။ဒီ၆ရက်ကားကြီးကအမခန်ရတဲ့အမှုကနောက်တော့ဘလို့ဆက်ပြလာမယ်ဆိုတော့ကျွန်တော်တို့မသိဘူးလေနော်။
ဦးတမအောင်ကလည်းရဲစခန်းမှာအမှုစစ်ဆေးခံယူဖို့တွားရောက်ရမှာရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တချို့လည်းခြံရံလိုက်ပါပို့ဆောင်ပေးခဲ့ပါတယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတမအောင်ဟာစွန်လ၂ရက်နေ့ကသူ့ရဲ့ Facebook စာမျက်နှာမှာတိုင်းနယ်ပြည်နယ်၁၄ခုမှာရခိုင်ပြည်နယ်ဟာပညာရေးအနှိမ့်ကျဆုံးစီးပွားရေးပညာရေးကျန်းမာရေးဝန်ဆောင်မှုတွေနှိမ့်ကျနေတာတွေပါဝင်ရခိုင်ပြည်နယ်အစိုးရဖွဲ့အုပ်ချုပ်ရေးရန်နယာပိုင်းဖြစ်ပျက်နေတာနဲ့ပတ်သက်ပြီးဝေဖန်ရေးသားခဲ့ပါတယ်တက္ကသိုလ်ဝန်ထမ်းအောင်ချက်ရာဂိုင်နှုတ်မှိုင်းရင်းဖော်ပြခဲ့လို့ပြည်내ဆိုးရဖွဲ့ရဲ့ညွှန်ကြားချက်နဲ့ပြည်내ပညာရေးမှူးရုံးဒုတိယညွှန်ကြားရေးမှူးကနေတရားလိုလုပ်ပြီးဆရာဆွဲဆိုခဲ့တာဖြစ်ကြောင်းရခိုင်မျိုးရပါတီသွေးရင်းမှူးဦးထွန်းအောင်ကျော်ကပြောပါရယ်စစ်တွေမျိုးအမှတ်တရဲစခန်းမှာစစ်တွေရေးဥပဒေပုံမှ66ဂါကြီးနဲ့ဇွန်လ3ရက်နေ့ကအမှုဖွဲ့ခဲ့တာဖြစ်ပါရယ်ဦးတမဦးဟာရခိုင်မျိုးရပါတီ AMP ကုစားပြုရွေးကောက်ခံထားတဲ့ပြည်내လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါရယ်ဦးတမဦးကိုဖမ်းဆီးစစ်ဆေးဖို့ပြည်내ဆိုးရဖွဲ့ကပြည်내လွှတ်တော်ဥက္ကဋ္ဌမှာခွင့်ပြုချက်တောင်းခံထားတာကိုဇွန်လ10ရက်နေ့နောက်ပိုင်းကျမှဖမ်းဆီးခွင့်ပြုနိုင်မယ်ဆိုတာပြည်내လွှတ်တော်ကလည်းအကြောင်းကြားလာတာကြောင့်ဒီကနေ့ရဲစခန်းကိုတွားရောက်စစ်ဆေးခံတာဖြစ်ပါတယ်ဒီမိုကရေစီလမ်းကြောင်းကိုတက်လှမ်းမဲ့နိုင်ငံမှာလွတ်လပ်စွာရည်သားတင်ပြခွင့်အပေါ်အရေးယူတဲ့လုပ်ရဟာမသင့်တော်ဘူးလို့ဦးထွန်းအောင်ကျော်ကဝေဖန်သုံးသပ်ထားပါတယ
်ဘူးဘူးလေးလေးနဲ့အမှန်တမ်းပြောရရင်တော့ကျွန်တော်တို့သတင်းလွတ်လပ်ခွင့်တင်ပြခွင့်တွေကျွန်တော်တို့ဒီစိတ်ပင်ခံရတာဟာဒါဒီမိုကရေစီနိုင်ငံတစ်ခုအတွက်တော့အရင်အယုတ်ဆိုးရတယ်လို့ကျွန်တော်တို့မြင်ပါတယ်လူကြောက်ကမိမိရဲ့ဥစ္စာမျက်နှာပေါ်မှာအထက်တော်ကိုအကြောင်းမဲ့ချိုးချိုးနေနေနဲ့ကြည့်ခဲ့ရင်တော့လုံရင်တော့တမျိုးပေါ့ဗျာဒါပေမဲ့အခုကဒီအများနဲ့ပတ်သက်တဲ့ကိစ္စမိမိရဲ့ချင်းချင်းစံချက်ကိုအောက်ကဒီလိုဥပအောင်ဆက်ရဆိုင်လုံးလဲနေတာတော့အမှန်နဲ့ရခိုင်ပြည်နယ်မှာအဲ့ဒါကိုအရေးတက်မှားယုံကလေးနဲ့ဒီလို66ဂါကြီးဆက်သွယ်ရေးပုံမှန်နဲ့အရေးယူတာကတော့အင်မတန်တရားလိုလွန်းတယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်ခမ
လွတ်လပ်စွာရည်တားမှုနဲ့ဆက်လျင်းပြီးပြည်내လွှတ်တော်ကိုယ်စားလှယ်သူကိုရည်ယူတဲ့လှုပ်ဆောင်ချက်ပေါ်ပြည်내ဆွေရဖွဲ့ပြောရေးဆိုခွင့်နဲ့ဝန်ကြီးတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လက်ရှိရခိုင်ပြည်내အတွင်းမှာရခိုင်မျိုးရပါတီကနေနေရာအများစုရထားတဲ့ပြည်내လွှတ်တော်နဲ့ NLD ကနေစုဖွဲ့ထားတဲ့ပြည်내ဆွေရတို့ကြားမှာထိတ်တဲအခြေအနေမျိုးမှာရှိနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီဘက်ကိုရောက်လာတော့ကျမစိတ်ထဲမှာတော့အငြင်းနဲ့ရှိတယ်ဒါလည်းဆိုတာကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ပွက်အလုံးရရမယ်အဲ့ဒီနိုင်ငံမှာအလုံးလုံးနိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးကရှိတယ်ဒါလည်းဆိုကျမ
ဒါကတော့အမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်အခြေချနေထိုင်ခဲ့တဲ့ချင်းတိုင်းရင်းသူတဦးနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာအပြည့်အစုံကြားကြရမှာပါဒါအပြင်သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းထုံးလွှင့်ပေးဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးကိုမူရင်းအပေါ်မပြတ်မက်ဆုမြတ်မွန်ကကောက်နှုတ်တင်ပြမှာပါရှင
် Frontier မြန်မာ online မှာဖော်ပြထားတဲ့ A Turning Point ဆိုတဲ့ editor အပေါ်ကိုအရင်ဆုံးတင်ပြခြင်းပါတယ်အာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုဖြစ်ပြီးတော့စစ်တပ်ရဲ့ရရက်ဆက်ဆက်နှိမ်နှင်းမှုကြောင့်သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူမွတ်စလင်3သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြလို့ရခိုင်ပြည်နယ်အမောင်းတွင်းနဲ့ကြားရောက်ခဲ့တာ6လကျော်ရှိသွားပြီလို့စောင်းမကိုစာထားပါတယ်။နယ်မြေရှင်းလင်းရေးဆောင်ရွက်မှုတွေကြောင့်ရောအစိုးရရဲ့ကင်တွယ်ဖြည့်ရှင်းပုံကြောင့်မှနိုင်ငံတကာအတိုင်းဝိုင်းကြားမှမြန်မာနိုင်ငံရဲ့ပုံရိပ်ကိုဆိုးဆိုးဝါးဝါးထိခိုက်စေခဲ့တယ်လို့ Editor ကမြင်ပါတယ်။2015ရွေးကောက်ပွဲနဲ့အသွင်ကူးပြောင်းမှုကြောင့်ရထားတဲ့နာမည်ကောင်းတွေအလုံးကွဲပြောက်သွားခဲ့တယ်လို့ရေးထားပါတယ်။ဒီကိစ္စကြောင့်မြန်မာအပေါ်ပြစ်မှတ်ထားအရေးယူမှုတွေပြန်လုပ်ဖို့ရှိနေတာကိုလည်းစောင့်ပါမှရေးထားပါတယ်။အခုလိုမျိုးနိုင်ငံတကာနဲ့မြန်မာနိုင်ငံကြားဆက်ဆံရေးယိုယွင်းနေချိန်မှာမြန်မာအစိုးရဘက်ကလူ့အခွင့်အရေးနဲ့ထွက်သွားသူတွေပြန်လာရေးအတွက်စိုးရိမ်မှုတွေကိုဖြေရှင်းဖို့ခြေလှမ်းတချို့လှုပ်လာတာကိုမြင်ရပါတယ်တဲ့။အခုအချိန်မှာလက်ဆုပ်လက်ကင်ပြနိုင်လောက်အောင်ခိုင်မာတဲ့ဆောင်ရွက်မှုတွေမဟုတ်သေးပေမဲ့အစိုးရရဲ့ချင်းကပ်မှုမဆိုစလောက်ပြောင်းလဲလာတာကိုအတိအမှတ်ပြုဖို့အရေးကြီးတယ်လို့ Frontier မြန်မာ Editor ကဆိုပါတယ်။ဖြစ်ပျက်ခဲ့တာတွေဟာမဟုတ်ဘူးလို့အပြတ်ညင်းနေတဲ့စိုးချိုးရလတ်တွေပဲပြန်ဖြစ်စေတဲ့ချင်းကပ်မှုထက်မဟာဗျူဟာအရပိုကောင်းတယ်လို့သူကမြင်ပါတယ်။အစိုးရရဲ့လှုပ်ဆောင်ချက်တွေမှာရိုးသားမှန်ကန်မှုရှိဖို့ Frontier ကမျှော်လင့်တယ်လို့လည်းရေးထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တွေကိုမြန်မာနိုင်ငံကိုဧပြီလကုန်ကလာစေခဲ့တာထွက်သွားသူတွေပြန်လည်လက်ခံရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒီတစ်ပတ်ထဲမှာနားလည်မှုစာကြံလွှာလက်မှတ်ထိုးခဲ့တာရခိုင်မြောက်ပိုင်းမှာလူ့အခွင့်အရေးချိုးဖောက်တဲ့ဆွဆွဲမှုတွေကိုစုံစမ်းဖို့တီးခြားလွတ်လပ်တဲ့ကော်မရှင်ဖွဲ့မယ်လို့အစိုးရကပြောခဲ့တာ IDB စခန်းတွေပိတ်ဖို့ဆောင်ရွက်နေတာတွေကိုအစိုးရရဲ့ပြောင်းလဲလာတဲ့ချင်းကပ်မှုတွေအဖြစ်လဲဆောင်းပါးထဲမှာရေးထားပါတယ်ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့အစိုးရရဲ့မဟာဗျူဟာအပေါ်ဝေဖန်စရာတွေအများကြီးရှိနေသေးပေမဲ့အပြည့်သဘောဆောင်တဲ့ခြေလှမ်းတွေကိုလည်းအားပေးသင့်ပါတယ်တဲ့ပြီးခဲ့တဲ့လတဲ့အတွင်းတိုးတက်မှုတွေဟာတကယ်ပဲအလှည့်အပြောင်းဖြစ်မယ်လို့မျှော်လင့်ပါတယ်လို့ Frontier မြန်မာရဲ့ Editor အပေါ်ကိုအဆုံးသတ်ထားပါတယ
်သောရရှင်များရှင်မကြသေးခင်တုန်းကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေလာတဲ့မူရစီးဝါတွေအမြောက်များဖန်ဆီးရမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းမူရစီးဝါနှိမ်နှင်းမှုတွေလှုပ်လာတာတွေ့ရပါတယ်။မူရစီးဝါမှောက်ခိုမှုတွေနဲ့ဆက်နွယ်ပြီးဖန်ဆီးနှိမ်နှင်းတာတွေရှိတယ်ဆိုပေမဲ့လည်းမကြာခဏလက်တွေကိုမမိတာမျိုးမူရစီးဝါတိုက်ဖြတ်ရေးမှာထိရောက်ရောက်မရှိတာမျိုးတွေအပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါ။မြန်မာနိုင်ငံမူရစီးဝါတိုက်ဖြတ်ရေးဘာတွေအားနည်းချက်တွေရှိနေလဲ။တိုးတက်အောင်လုပ်နိုင်မယ့်နီလန်ဘာတွေရှိမလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်ပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညမှာတင်ဆက်မှာမို့အချိန်မီပါဝင်ဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းပါရစေ။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ဒီနေ့မနေ့တင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ call caller caller ဆိုတော့စကားပိုင်းလုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီရဲကနေတီတီကလေးလွတ်တာကိုဆိုတာပါကန်ကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down It was a very close call
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
Andiyani didigli lutta ko pyo chin idiom atong ya belu pyo mle.
Close call.
Lu pyo lu ya ba de. Era ga ro dikini mne chin pya ke de idiom atong me phit ba de.
အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါပါချင်းတိုင်းရင်သူမွိုင်ဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်အစီအစဉ်နဲ့လွန်ခဲ့တဲ့ဆက်ရှင်နှစ်ကအမေရိကန်ပြည်ထောင်စုမှာလာရောက်ခြေချခဲ့ပြီးလက်ရှိအိန္ဒိယနာပြည်နယ်ရဲ့မြို့တော်အိန္ဒိယနာပူလစ်မှာနေထိုင်နေသူဖြစ်ပါတယ်သူအနေနဲ့ပညာရေးကိုတံပိုးထားပြီးအမေရိကန်နိုင်ငံမှာကြိုးပမ်းရည်တည်ခဲ့ရတဲ့အကြောင်းမွိုင်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြထားပါတယ်ရှင်
Bend but never break me, 'cause it only serves to make me more determined to achieve my final goal.
ဒီမဘောကြမ်းပေါ့နော်အတူကောက်အဖြစ်တော့မော်လို့ပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုပေချင်ကရောက်လာပါလိမ့်ရှင
်ဟုတ်ကဲ့2000 August 6ရက်နေ့တည်တည်ကြကြအစ်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဟိုဘက်ကနေထွက်တယ်ဒီဘက်ကို6ရက်နေရခဲ့ပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့အခါကျတော့ဘလို့အခြေချတယ်နောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျမစိတ်ထဲမှာပဲအများနဲ့ရှိတယ်ဒါလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ဖွဲ့အလုံးရရမယ်အဲ့ဒီနိုင်ငံမှာအလုတ်လုံနိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးကရှိတယ်။ဘာလို့လဲဆိုတော့ကျမတို့ရှစ်တန်းတုန်းကကျမရဲ့ဒီအတန်းပိုင်ချက်မှကြောက်ဘူးလေ။ဘယ်နိုင်ငံရောက်ရတဲ့နေတို့တနည်းတိုင်းဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနင်တို့ကမြန်မာပြည်ရဲ့ဦးစားကိုပြုတ်တယ်ဆိုတာအများနဲ့မှတ်ထားပါလို့ပြောဖြစ်ဘူးလေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ပြီးလာရင်ဒါဆိုရင်ငါတော့ဘာလို့ဖြစ်နေတယ်လဲ။သူများဟိုကိုယ့်ကြည့်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်။အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပြင်နိုင်တက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လည်းပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကိုဒီ US ကိုရောက်တော့လေ
ဒ
ါပေမဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းဆက်မတက်ဖဲနဲ့နေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ခလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲ့ဒီလိုမှမောင်လေးနဲ့ငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြန်မတက်ဘူးဆိုရင်လက်လုံးလည်းသာဒီလိုလေးနဲ့ပဲနေမယ်ဆိုရင်ဒါဆိုသူတို့ကလည်းဘာမှခွန်အားဖြစ်စရာတောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့တောင်းတက်ဖို့ကျမစုံစမ်းလေ့လာပါတော့တောင်းတက်ဖို့ကိုကြည့်တဲ့ခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီတောင်းကကျတော့စိတ်ကောင်းဖြစ်တဲ့ကြောင့်အသေးချူတယ်ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကြလည်းဖြစ်တယ်သူတို့ပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state စီးနေမရဘူးလေဒီမျိုးမှာရှိတဲ့ကျောင်းသားတွေအပေးရတဲ့ဇယိတ်ကပိုနေတယ်လေအပေးကနေလာတဲ့ဇယိတ်ဆိုရင်တော့တစ်ဝက်လောက်ဈေးကြီးတယ်လေဆိုတဲ့အခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုပ်လုပ်တယ်အချိန်ကြီးပေါ့အလုပ်လုပ်တယ်အဲ့ဒီအချိန်မှာအဲ့ဒီကျောင်းမှာပဲကားဆောက်ရဖြစ်တယ်အဲ့နဲ့ကားဆောက်ဝင်တယ်ကျောင်းမတက်ခင်မှာအကြီးကိုအောင်ကြည့်အောင်လုပ်တယ်။နောက်အလုတ်လျှောက်တဲ့အခါမှာလည်းဒီကြောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့။ကြောင်းဖူးပေးပေးတဲ့အလုတ်ကိုရှာတယ်။ပြီးလို့ရှိရင်ကြောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုတ်မျိုးကိုရှာတာပေါ့လေ။ဆိုတော့ပတ်စံတော့မများပြီလေ။အဲ့ဒါဒီအဆင်ပြေတာပေါ့။ဆိုတော့ကြောင်းကတက်လာပြီဆိုတဲ့ခါကျတော့လေကိုကဒီမှာအိန္ဒိယမှာတော့ကြောင်းတက်ခဲ့ပါတယ်။ပွင့်လေးရပါတယ်။ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားစီလည်းဖြစ်တယ်လေ။ဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ ဘာသာရက်တစ်ခုတင်နေပြီးတာနဲ့အဲ့ဒီကနေမှတစ်ဆင့်ကိုဆင့်ပေါ့ကိုကနဲ့ကိုလည်းအချိန်တက်သွားမှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးတက်မှပဲဖွဲရသွားတဲ့အထိပေါ့အဲ့လိုတက်တဲ့ကြားထဲမှာလည်းဘာလဲပြောပြောအင်္ဂလိပ်စကားကလည်းကိုစကားမဟုတ်တဲ့ခါကြတော့သူများတနားရီအချိန်ပေးတယ်ဆိုကိုကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုကလစ်လာတယ်ဆိုလို့လေအပြော်ပါရင်လည်းစိတ်လိုက်ဖို့လည်းကိုမှအချိန်မပေးနိုင်ဘူးနော်အဲ့တော့လည်းအချင်းကြီးလုတ်တယ်ကျောင်းကလည်းအချင်းကြီးတက်တယ်ဆိုတော့လေကိုကတအားလို့ခြင်းရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့အဲ့တော့အဲ့လိုနဲ့ပဲဘာလို့ဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ target ထားထားပြီးမဲ့လိမ့်နှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလည်းရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျတော့ဒီအခက်ခဲတွေဖြတ်တန်းနေနေရမှာပေါ့နော်တခါတည်းကြလို့ရှိဝရှိရင်စိတ်ဓာတ်ကြရမယ့်အချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်နေကိုမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
အာကြုံနေဆိုတာကသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့မရှိနိုင်ခဲ့တဲ့အခါလေးပေါ့နော်အဲ့ဒါအားငယ်တာပေါ့ကိုကအဲ့တော့ငယ်တယ်ဆိုတော့တမျိုးလေကိုကလည်းကြီးပြီအမကိနာတို့ကပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကရောက်ကြည့်ရတဲ့အရွယ်လေးလည်းဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကိုလည်းလူတိုင်းကပြောကြတာလေအမေကယောက်ျားမယူတာခလေးရပြီအချိန်တက်ပြီနော်အဲ့ဒါပြီးခလေးမမွေးပဲနေအောင်ပဲပါညာမျိုးတွေပေါ့နော်အခါတလေကြိုက်နေပြန်စဉ်းစားတယ်ဟောငါအတက်ကြီးနေသလားပေါ့နော်ကိုကနဲ့ကိုတော့ကိုပဲဆိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုတည်တယ်လေတနည်းဒီပညာမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှသိချင်းဆောင်မှာမဟုတ်ဘူးဆိုတည်တဲ့တခြားမလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှမှလည်းရှင
်ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့မြေရင်ကောင်တီကျမရေးဌာနမှာကျမ nurse အနေနဲ့အလုပ်လုပ်တယ်အလုပ်လုပ်တဲ့အခါမှာကျတော့ကျမကလည်းတွေ့လာတယ်ဆိုတော့ကျမမမျှော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဒီဝိုင်းပြီးပြုစုရမယ်လို့ကျမလည်းတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းဆက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့ကိုတက်တဲ့ပညာမှာပေါ့နော်ကိုရဲ့လူမျိုးအတွက်လဲအဆုံးမထားရရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးလေ။ဒါနဲ့လည်းဒီဘက်နိုင်ငံမှာလည်းလူသားတွေကိုဒုက္ခရောက်နေတဲ့လူတွေကိုကူညီနိုင်တာပြီးတာပါပဲ။ဒီရင်ဆိုပြီးစိတ်တက်နေပဲကြောင်းဝင်လဲပြီးအောင်သင်ခဲ့တာပေါ့။ဒါနဲ့ဒီမှာလုပ်တဲ့ခါကျကျွန်မပါကြည့်လဲဆိုကိုလူမျိုးမြန်မာပြည်လူမျိုးတွေနဲ့မဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေထဲမှာပဲစီးရဲပြီးတော့လူဆောင်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ဟာမျိုးပြန်သူကျမရေးနဲ့ပတ်သက်ပြီးတော့လည်းပညာပေးတယ်ကောင်းကောင်းမရတာမျိုးတွေတွေ့လာတဲ့ခါကျတော့မှပြောအံ့တယ်။အော်ဒါဆိုရင်တော့ဒီ nurse ကနေဆက်ပြီးတော့ nurse practitioner ပေါ့နော်။တက်ဖို့စိတ်ကူးကဖြစ်လာတာပေါ့။အဲ့ဒါတော့ master မတိုင်မရဘူးလေ။ကျမအဲ့ဒါနှစ်နှစ်လောက်စဉ်းစားတယ်။မတက်ဘူးလို့လိုက်တက်မယ်လို့လိုက်ခလေးနဲ့အဲ့ဒီကြားထဲမှာတော့ပြောက်ကမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးကျမအဲ့လိုပဲနေတယ်။ဒါပေမဲ့အမျိုးသားကလည်းကျမကိုနားနေတယ်ကျမကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုထက်တောင်မှကိုအားပြန်နေသေးတယ်လေဒီတဲ့ခါကျတော့နောက်ဆုံးကျတော့ပါပဲဖြစ်ဖြစ်ဆိုပြီးဒီနှစ်ကျတော့တက်တော့မယ်ဆိုပြီးတော့ကျွန်တော်ဆုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဘာတွေဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ nurse practitioner တက်မယ်ဆိုတော့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လနဲ့ဆက်ပြီးတော့စတာဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာသူနာပြုတ်တဲ့တဆင်ပြင်ပြီးတော့ဆရာဝန်တို့မျိုးစစ်ကူကွင်းရှိတဲ့အဆင့်ဆိုရဲခါကြတော့ဆရာဝန်ကြီးပါပေါ့နော်ဒီပညာသင်ယူရမှာမလို့ဒီကလေးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့တို့အခုပြန်စဉ်းစားလိုက်တဲ့ခါကြတော့ကိုဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျမဆက်ဆက်တဲ့တုန်းကဆိုပထမဦးဆုံးအတန်းမှာနေမယ်ကျမမှားပြီလားလို့တွေးတယ်ဒါပေမဲ့ကျမတက်တဲ့ဟာကဒီတစ်ခါတက်လို့ရှင်ကိုတစ်ခုတည်းနဲ့ပေါ့နော်တက်ရတာမျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့ခါကျတော့အရင်ယူမများဘူးပေါ့ဟိုများတင်တဲ့လောက်ကိုလေတစ်ခါကျရင်ဒါ subject တစ်ခုပဲဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲလေးတက်တ
ယ်ငယ်တော့ပေါ်သေးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းနေတော့အုံးနဲ့လေအဲ့နဲ့သူကလည်းအမေကိုချီအမေကိုအော်နင်းသူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာတိုင်းထိုင်နေမရဘူးဆိုင်နေအဲ့ဒါမျိုးကျရင်အော်ကိုယ်တော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးကလားပေါ့ခလေးစီကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါပေမဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှလည်းဆိုပြီးတော့ကိုယ်ကတည်းကခလေးကိုချီရင်းနဲ့လည်းအဲ့လိုအင်္ဂါနေနဲ့လှုပ်ပေါ့နော်တစ်ခါတလေကြရင်လည်းအဲ့လိုပဲခလေးအိတ်ပြီးသွားတဲ့ခါမှမှတစ်ခါပြန်ပြီးတော့ထပ်ပြီးပြန်လို့ရတဲ့အချိန်မျိုးတွေလည်းရှိတယ်လေဆိုတော့နောက်တိုင်း ရတလားဆိုအဆောက်အအုံတော့တော့ရခဲ့တယ်ဒါပေမဲ့အခုလုံရင်းလုံရင်းနဲ့နည်းနည်းအချိန်လေးပြင်ရလာတဲ့ခါတော့လည်းကလေးတွေကမှအခုဆိုသိသွားပြီဟာအမေအင်္ဂါမလို့ရသေးဘူးနော်အင်္ဂါတောက်လို့လိုက်အောင်ဆိုတာလေကိုကနိုင်ရင်တော့နိုင်တာတော့ဒီကခုအတင်းမင်္ဂါတောက်လို့ခိုင်းနေတာလေအဲ့ဒါမျိုးလေးတွေဖြစ်လာတာပေါ့နော်ဆိုတဲ့ခါကျတော့အခုအချိန်မှန်တော့ဖျားကြည့်စီတော့ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တမရဘူးပေါ့
အဲ့တော့ကိုယ့်ရဲ့ဆုပ်ဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော
် You can bend but never break me cause it only serves to make me
အခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာပါရှင်
ဆိုင်ကျွေးမှာတမျိုးချံဤကိုမသုံးဘဲတွင်အားစုခြွေတာတဲ့ဤသက်ကိုသုံးတာကြောင့်ဘလို့အောင်မြင်မှုတွေရနိုင်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါလွန်ခဲ့တဲ့နှစ်ပေါင်း50ကျော်ကဆိုင်ကျွေးရဲ့နာမည်ကြီးခဲ့တဲ့မြန်မာနိုင်ငံဟာ2012ခုနှစ်မှာကမ္ဘာ့ဘဏ်ရဲ့ဖွံ့ဖြိုးရေးအညွှန်းအရအာရှတိုက်မှာဆိုင်ကျွေးရဲ့ဝင်ငွေကောင်းကောင်းမရတဲ့နိုင်ငံစီးရင်တဲ့မှာပါနေပါပြီတောင်သူလယ်သမားဥယျာဉ်သုံးပုံနှစ်ပုံရှိတဲ့မြန်မာနိုင်ငံမှာစိုက်ပျိုးတာကရတဲ့တဦးချင်းဖြန့်မြောက်ဝင်ငွေကတစ်နှစ်ကိုဒေါ်လာ200လောက်ပဲရှိပြီးလင်းရထွက်ကုန်ပမာဏကလည်းနည်းတာမို့စားနပ်ရိက္ခာမဖူလုံကြပဲဆင်းရဲနဲ့နေတယ်လို့2013မြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့စားနပ်ရိက္ခာဆိုင်ရာစာတမ်းမှာဖော်ပြထားပါတယ်ဒီစာတမ်းကိုမီရှိဂန်တက္ကသိုလ်နဲ့ MDRI မြန်မာဖွံ့ဖြိုးတိုးတက်ရေးအရင်းမြစ်အဖွဲ့အစည်းတို့ကနေရေးသားခဲ့တာပါဆန်ထွက်တဲ့နိုင်ငံမှုစားစရာဆန်ရှိပေမဲ့ဆင်းရဲတဲ့အိမ်နောင်စုတွေဟာသူတို့ဝင်ငွေရဲ့80ရာခိုင်နှုန်းကိုအစားအသောက်အတွက်သုံးနေရတာပါဒီဆင်းရဲတဲ့နေတဲ့တောင်သူလယ်သမားတွေအတွက်ခင်မီဤပညာတွေကိုဖြန့်ဝေပေးပြီးအကူအညီတွေကိုပေးနိုင်တယ်လို့မြန်မာနိုင်ငံဆန်စပါးသင်းကဒေါက်တာမျိုးအောင်ကျော်ကပြောပါတယ
်ဟိုအဓိကတော့ဘာလို့ဆိုဤပညာတခုကတောင်သူတွေလိုက်နာပြီးတော့ sustainable way ပေါ့နော်တော့ရှောက်သူတို့ရေရှည်မှဒီဟာကိုမှလောက်ကိုင်းပြီးတော့သူတို့အကျိုးရှိသွားတယ်ဆိုတဲ့ဟာဒါကအောင်မြင်မှုလို့ပဲပြောရမှာပေါ့နော်အဲ့ဒါလေးတကူကတော့ကျွန်တော်ပြီးခဲ့တဲ့2009လောက်တည်းကကျွန်တော်ဒီရွှေဘူဒေသမှာဗိုလ်ဆန်းဆိုင်တဲ့ကျွန်တော်လေသမားတယောက်ကိုကျွန်တော်စားပြီးတော့ဒီဤပညာလေးပြီးခဲ့တာပေါ့နော်အဲ့ဤပညာကတော့ဒီကတော့တွင်းအားစုတွေခြွေတာတဲ့ဤပါပဲကျွန်တော်မျိုးတွေရှော့သုံးမယ်ပြီးလို့ရှိရင်ไซด์เอาไซส์เนี่ยตรงนี้ไซส์เนี่ยตรงนี้มั้ยยูเป็นเนี่ยอะแตนูๆมาไซด์เนี่ยสมัยเจเจเราดูดีคาไรซ์ตัวนี้ปัญญาตัญญาซาวเลมาชินเลมาปาวินญ์เราไปตรงนี้มั้ยเราก็เซเลมาเซเนเลมาปาวินญ์เราปัญญาตัญญานี่ท้าได้ครั้งจ้ะอเจยอีปอนเนาะ
ดีโลนี้สินเนี่ยอะแตเนี่ยไซด์ตาจ้ะเบลูอโจชิซีบาดเลย
AI ก็จะรอปูเป็นดูอัจฉะกันเนี่ยကျိုးပင်ကိုကျဲကျဲထားတော့အပင်ရဲ့အာဟာရလိုအပ်ချက်တွေငဲတယ်။အဲ့ခါကျတွင်းအားစုတွေပါကျော့တယ်ပေါ့နော်။နောက်တစ်ခုကပါလဲဆိုတော့ကောက်ဆိုင်တဲ့စနစ်ဆိုပေမဲ့သူကလူကောင်းလဲတော့ကောက်ဆိုင်သမားအနေနဲ့တေကတနည်းဟိုပေါ့နော်တေကလောက်ပြီးရနေကျွန်တော်တို့စနစ်နဲ့ဆိုနေအေကခွဲလောက်ထိပြီးသွားတယ်။နောက်ပြီးတော့ပြုံးနုတာဆိုလဲဟိုတက်တာတော့ပြုံးနုသားတွေရဲ့ကုန်ကြစီတွေပါတက်တာအဲ့လိုပေါ့။တွင်းအားစုတွေရောလူအားတွေရောကျွန်တော်အကုန်ချွေထားတဲ့စနစ်တွေနဲ့အခုညီလိုက်တဲ့ခါမှာအဲ့ဒေတာမှာတော်တော်များများမျိုးသုံးဆွဲမှုတွေရညော်နေသွားတယ်။ဒီရွှေဘူဒေတာတခုလုံးအဲဟိုကျွန်တော်တို့ပြောစကားနားထောင်တဲ့လူတွေဆိုရင်တီးကမှာမျိုးစဘာလူအချက်က၄ပြီပတ်ဝန်းကျင်လောက်ပဲလူတော့လေတချို့ကြတော့လေနည်းနည်းစိတ်မချတော့ခက်ကြမ်းကြမ်းလေး6ပြီ9ပြီ10ပြီသုံးကြတယ်။ဘာပဲပြောပြောသူတို့ခါတိုင်းသုံးနေတာတင်းခွဲနှစ်တင်းခွဲသုံးနေအဲ့လိုစပြီးတော့သုံးနေကြတဲ့အခြေအနေကနေပြီးတော့အများကြီးယော့သွားတာပေါ့နော်။တစ်ဖက်ကမျိုးသုံးဆွဲမှုယော့လေသူတို့ပဲစားဖို့ကြံလေ။နောက်စနစ်ကျစိုက်တဲ့အခါကျတော့စနစ်ပြီးပြီးချာချာထွက်တဲ့အခါကျတော့အကျိုးရှိတယ်။နောက်စိုက်တဲ့အပြင်ကလည်းဈေးကောင်းရတဲ့အပြင်ဖြစ်တဲ့အတွက်ကြောင့်မို့ဒီစဘာမျိုးကြောင့်သူတို့လူမှုဘဝကြီးအများကြီးတိုးတက်သွားတာလေးကျွန်တော်တွေ့ခဲ့ရတယ်ပေါ့နော်။
ရွှေဘူကချီပါမြောက်ကြည်ရွာမှာနေထိုင်တဲ့လေသမားကြီးကိုမောင်ငယ်ရဲ့ငားရီကကျဲဝင်းနဲ့လေမှာစတင်ပြီးရွှေဘူပေါ်ဆန်းစပါကိုဒီနီးတဲ့နဲ့ဆက်ရကနေအခုတော့ရွှေဘူတနေလုံးတာမကတခြားဒေသတွေမှာပါပြန့်နေပြီလို့လည်းပြောပါတယ်။စိုက်ပျိုးရာမှာနီးပညာအသစ်တွေကိုသုံးပြီးလွယ်ကူတက်တာအောင်လုပ်ပြီးရဟာအမတန်းမှအရေးပါတယ်လို့လည်းပြောပါတယ်
။လူအဲ့ဒီဟာလေးကိုခြေခံပြီးကျွန်တော်တခြားဒေသတွေမှာလည်း ရင်းမြစ်ဒေသကိုလိုက်ပြီးတော့တင့်တင့်လျောက်ပတ်တဲ့မီးစနစ်ကလေးတွေပုံပြီးတော့သူတို့အတွက်ကိုဝင်ငွေရအောင်ကိုလှုပ်ပြလိုက်တဲ့အခါကျတော့သူတို့အနေနဲ့စိတ်ဝင်စားနဲ့လှုပ်ကြတော့သူတော်တော်လေးတော့ပါလာကြပါပြီခင်ဗျာအခုအခါမှာကျွန်တော်ဘာတစ်ခုမြင်လဲဆိုတော့လှုပ်တဲ့အခါကျခုနပြောတဲ့ ESOP operation ပေါ့လုပ်ငန်းအရာတကယ်ကို deeper intensive ကိုတုံးရတယ်လှုပ်ရလူအချက်တွေရမ်းများတဲ့အခါကျတော့ပေါ့ကျွန်တော်တို့ဘက်ကဒါတွေကိုတက်တောင့်တက်တာဖြစ်အောင်ဘယ်လိုလုပ်မလဲအခုခါမှာတော့ကျွန်တော်တို့ဘောက်ဆိုင်ဆက်တွေတုံးပြီးတော့စိုက်တဲ့စနစ်တို့ဒါလိုက်မျိုးစည်းချတဲ့စနစ်တို့ဒါလေးတွေကကျွန်တော်တို့စဉ်းစားမယ်နောက်တစ်ချက်ဖြစ်လာတယ်တချိန်တော့ကျွန်တော်တို့တစ်ချိန်လုံးပြောနေတာဒီလက်မှုလေယာမှဒီစက်မှုလေယာဆိုပြီးပြီးခဲ့တဲ့90လောက်တည်းပြောတာအခုခါမှာကျွန်တော်တို့တကယ်ကိုမပြောင်းလို့မရတော့တဲ့အနေအထားတွေဖြစ်လာတာပေါ့နော်လူလဲရှားလာပြီးအချိန်ကလည်းတကယ်ကိုအကန့်အသတ်ဖြစ်လာပြီးနောက်ပြီးတော့ခုနကပြောတဲ့နေဘူးဆက်ကားမှလိုရတဲ့အခါကျတော့တက်တောင့်တက်တာဖြစ်ဖို့အတွက်ဆိုရင်ပေါ့ဆက်ကရိယာတွေမတုံးလို့မရဘူးအဲဆက်ကရိယာတွေတုံးဖို့ဆိုရင်ကျွန်တော်တို့လေယာမြေတွေရဲ့အပိုင်းမှာလည်းသူနဲ့လိုင်းရောချီထွေဖြစ်မဲ့စနစ်ကျနာတဲ့ပုံစံဒီဒီဇိုင်းဒီလိုလာတယ်အဲ့ဒါကြတော့အစိုးရဘက်ကတာဝန်ဖြစ်သွားတာပေါ့နော်ဒီဘက်ကတော့ကျွန်တော်တို့လုပ်ပြီးနိုင်တာတွေကတော့ရင်းနေတဲ့ကိုင်ကြီးအောင်စိုက်စနစ်တွေလိုင်းရောကြီးတွေဖြစ်အောင်လုပ်လိုက်မယ်ဆိုသူစက်တောင်းတန်းနဲ့သူထီရီယာကိုလုပ်နိုင်သူအများကြီးဝင်ငွေတိုးလာမယ်ထွက်နှုန်းတွေညလာမယ်အရေးသွေးတွေကောင်းလာမယ်ပေါ့နော်
စပားအပြင်မြန်မာနိုင်ငံမှာတောင်ငူလေသမားတွေအားထားလို့ရမယ်ကောက်ပဲတည်နံတွေကိုကြည့်ရအောင်ပါ
ကျွန်တော်တို့အခုအခါမှာဘာတစ်ခုသွားမြင်လဲဆိုတော့ပဲမျိုးမျိုးမှာကျွန်တော်တို့ဒီမှာပဲပဲဒီစိမ်းစိုက်ကြတာများတယ်အဲ့ဒါကဘာလဲဆိုတော့အဲ့လိုစိုက်တဲ့တုန်းကကျွန်တော်တို့အဓိကပြီးကွားတဲ့ဈေးွက်ကြီးကအိန္ဒိယဈေးွက်ကြီးဖြစ်နေတယ်မနစ်ကဆိုရင်ဒါသူတို့ဘက်ကိုတွင်းမှုကန့်တက်လိုက်တဲ့အခါကျတော့ကျွန်တော်တို့တော့ဒုက္ခရောက်တယ်အဲ့ခါကျတော့ကျွန်တော်တို့အနေနဲ့ထွက်ပေါက်တစ်ခုကဘာမြင်လာလဲဆိုတော့ဒီတခြားအလားအလာရှိတဲ့ဒီနံတစ်ခုကိုကျွန်တော်ရှင်းသားလိုက်တဲ့အခါကျတော့ပဲပုဂ္ဂိုလ်ကိုကျွန်တော်စိတ်ဝင်စားတယ်။ရှမ်းပြည်ဘက်မှာဆိုရင်ဒါ Winrock International ပေါ့နော် USAID အစီအစဉ်နဲ့ပဲပုဂ္ဂိုလ် Valuation နဲ့ပတ်သက်ပြီးတော့လုပ်ကြတဲ့အခါကျကျွန်တော်လည်းကျွန်တော်ဒီအချောက်ခံဆက်တွေနဲ့ပတ်သက်လို့ကျွန်တော်ကူညီခဲ့တယ်။သူတို့ဒီဆိုင်ရေးပြွေးမပေါ်လာတဲ့အချိန်မှာမိုးရင်းချင်းတော့အဲ့ပေဘုတ်ဒီပြစီတဲ့ဟာကိုကျွန်တော်တို့ဒီအချောက်ခံဆက်တွေနဲ့ရေသွေးကောင်းအောင်လုပ်ကြတာပေါ့နော်။အဲ့မှာအဲ့ Winrock International မှာရှိတဲ့ Facebook ကိုအေးချာချာစိတ်ဝင်စားနဲ့လုပ်တဲ့ဟိုအရာရှိတွေလည်းကျွန်တော်တွေ့ခဲ့ရတယ်သူတို့ဆိုရင်တော့အခုတော်တော်ကြိုးကြိုးစားစားနဲ့သူလုပ်ကင်နေတာဤကားဒီပါတော်တော်ကိုတိုးတက်လာပြီနောက် site တဲ့ area တွေဆိုလို့ရှိရင်လည်းရှမ်းပြည်တစ်ခုတည်းနေမကောင်းကချင်းဒီမန္တလေးတိုင်းသခိုင်းတိုင်းနောက်ပြီးတော့အောက်ပိုင်းဆိုအရာရီတိုင်းတို့ပဲခူးတိုင်းတို့ပါတတိပြည်တွေပြန့်နှံ့လာတော့ဒီ Facebook ကိုလည်းဒါအလားအလာရှိတဲ့ဒီနယ်တစ်ခုအနေနဲ့လှုပ်တင်တယ်လို့ကျွန်တော်မြင်ပါတယ
်ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်နော်
ခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုကျမတို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင
် American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တို့ရရှင်များခင်ဗျာမလေးရှားဖိလစ်ပိုင်ဗီယက်နမ်နဲ့တရုတ်နိုင်ငံတို့ကြားအငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းကကျွမ်းနက်နေတစ်ချောင်းမှာတရုတ်ကတင်မောဖြတ်မစ်ဆိုင်းဒုံးတွေမြေပြင်ကနေဝေဟင်ပစ်တဲ့မစ်ဆိုင်းဒုံးစနစ်တွေအီလက်ထရောနစ်ဂျားဖြတ်ဖြစ်စည်းတဲ့ကိရိယာတွေဖြန့်ကျက်ထားတယ်လို့ပင်တာဂွန်စစ်ဌာနချုပ်ကပြောပါတယ်တရုတ်နိုင်ငံကိုနိုင်ကလည်းတောင်တရုတ်ပင်လယ်တွင်းကကျွန်းကျွန်းပေါ်ကိုဘုံကျဲလီရင်တစည်းဆင်းသက်ခဲ့တဲ့အကြောင်းကြေညာခဲ့ပါတယ်တရုတ်နိုင်ငံဟာအငင်းပွားနေတဲ့စပရိတ်လီကျွန်းစုတစ်ပိုက်မှာစစ်လက်နက်တွေဆက်လက်ဖြန့်ကျက်ချထားနေပြီးအဲ့ဒီထဲမှာတင်မောဖြတ်ဒုံးလက်နက်တွေမြေပြင်ကနေဝေဟင်ပစ်တဲ့မစ်ဆိုင်းဒုံးစနစ်တွေပါဝင်တဲ့ဆိုတော့ခိုင်လုံတဲ့အထောက်အထားတွေအမေရိကန်ပြည်ထောင်စုမှရရှိထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူရေတပ်ဒုတိယဗိုလ်မှူးကြီးခရစ္စတိုဖာလော့ကင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာတရုတ်နိုင်ငံကလည်းကျွမ်းနက်နေဆက်လက်ပြုလုပ်တည်ဆောက်နေရတာဟာဒေတာပင်လယ်ပြင်အတွင်းခရီးသွားလာရေးအထောက်အကူပေးဖို့ရှားဖွေကေဆေးရီတွေနဲ့ငါးဖန်းတင်မောတွေစီရင်နဲ့မတက်ဆိုင်တာတွေကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ပြောဆိုနေပေမဲ့လက်နက်နဲ့တက်ဆိုင်တဲ့စနစ်တွေချထားတာကတော့စီရင်အတွက်အသုံးပြုဖို့သာဖြစ်တယ်လို့သူကမှတ်ချက်ပြုထားပါတယ်။အခုလိုငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကစစ်လက်နက်တွေဖြန့်ကျက်မှုပြုလုပ်နေတာကြောင့် ဒေသရင်းမှာတင်းမာမှုတွေနဲ့မတည်ငြိမ်မှုတွေတိုးမြင့်စေတယ်လို့ဒုတိယဗိုလ်မှူးကြီးလော်ကင်ကပြောပါတယ်။တောင်တရုတ်ပင်လယ်အတွင်းတရုတ်ရဲ့စီးရဲရဖြန့်ကျက်မှုတွေဆက်လက်ပြုလုပ်နေတာကိုပနမတုံ့ပြန်တဲ့အနေနဲ့2018ခုနှစ် Rimpack Exercise လို့ခေါ်တဲ့ Pacific အနာသတ်တစ်ဝိုက်နိုင်ငံများစီးရဲလေ့ကျင့်မှုမှာတရုတ်ပြည်သူလွတ်မြောက်ရေးတပ်ကိုကျွန်တော်တို့ဖိတ်ခေါ်ခြင်းမပြုဘူးလို့ပြောပါတယ်။ဒါဟာဆိုရင်တောင်တရုတ်ပင်လယ်အတွင်းစီးရဲဖြန့်ကျက်မှုတွေကိုတရုတ်နိုင်ငံအနေနဲ့ဆက်လက်ပြုလုပ်နေမယ်ဆိုရင်အကျိုးဆက်တွေဖြစ်လာလိမ့်မယ်လို့ပြီးခဲ့တဲ့မေလမှာသမရအင်ဗီရောကသတိပေးလိုက်ပြီးတဲ့နောက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ Rimpack ဟာကမ္ဘာပေါ်မှာအကြီးအမားဆုံးနိုင်ငံအများပြားပါဝင်တဲ့ရေကြောင်းဆိုင်ရာစီးရေးလေ့ကျင့်မှုဖြစ်ပြီး American Pacific ရေတပ်ကကမ္ဘာကထပြုလုပ်ကာနှစ်နှစ်တစ်ကြိမ်ပြုလုပ်တဲ့လေ့ကျင့်မှုဖြစ်ပါတယ်။ဒီလေ့ကျင့်မှုဟာပါဝင်တဲ့နိုင်ငံတွေရဲ့ရေကြောင်းတွာလာရေးလုံခြုံစိတ်ချရမှုနဲ့ကမ္ဘာသမုဒ္ဒရာတွေအတွင်းလုံးကျုံရေးဆိုင်ရာဆင်ဆက်မပြတ်ပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးအတွက်ရည်ရွယ်ပြုလုပ်တာဖြစ်တယ်လို့ရေတပ်ကအတိအပယ်ဖွင့်ပါတယ်။တရုတ်နိုင်ငံဟာ2014ခုနှစ်နဲ့2016ခုနှစ်က Rimpack စီးရေးလေ့ကျင့်မှုတွေမှာပါဝင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာ Indo-Pacific ဒေသကိုလွတ်လပ်ပွင့်လင်းတဲ့ဒေသဖြစ်ရမယ်လို့ပန့်ဖြတ်ထားပြီးဒေသတွင်းလွတ်လပ်စွာရေကြောင်းတွာလာမှုရှိရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။တရုတ်နိုင်ငံရဲ့အငင်းပွားစရာကျွမ်းတမ်းတွေနဲ့စီးရေးဖြန့်ကျက်မှုဟာတင်းမာမှုနဲ့မတည်ငြိမ်မှုကိုဖြစ်စေပါတယ်။တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းစစ်ရေးဖြန့်ကျက်မှုတွေကိုရုပ်သိမ်းပြီးစစ်လက်နက်စနစ်တွေကိုဖယ်ရှားပစ်ဖို့တောင်းဆိုပါတယ်လို့ဒုတိယဗိုလ်မှူးကြီးလော်ကင်ကပြောပါတယ်။မကြာသေးခင်ကတရုတ်ရဲ့စစ်လက်နက်တွေနေရာချထားမှုနဲ့စစ်ရေးရဖြန့်ကျက်မှုတွေဟာတရုတ်သမ္မတကစပရိုက်တလီကျွန်းစုတစ်ပိုက်မှာစစ်တပ်ချထားခြင်းမပြုပါဘူးလို့အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာကြီးကိုပေးထားတဲ့ကတိကိုဖျက်ရရောက်တယ်လို့ကျွန်တော်တို့ကယုံကြည်ကြောင်းပြောဆိုသွားပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်ကိုအခုလိုမနက်ခင်းမနက်6နာရီကနေ9နာရီထိညနေခင်း6နာရီခွဲကနေ9နာရီထိညပိုင်းည9နာရီကနေ10နာရီထိ3ချိန်တိုက်ရိုက်ထုတ်လည်နေပါရရှင်။အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆက်မှုထိပ်ပြီးခုနှစ်နိုင်ငံ G7 တခြားကောင်းဆောင်တွေကနေဒါနိုင်ငံမှာတောက်ကြံတွေကတွေ့ကြတဲ့အချိန်စိတ်ကတိကောက်ဖြစ်နေကြတာတွေကိုတွေ့ရပေမဲ့လည်းဆွေးနွေးပွဲတွေကတော့ရင်းကြီးကြီးနဲ့တန်ငယ်တမန်ငယ်နီလန်းကြပါတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။ဥရောပမှာမိတ်တွေနဲ့ကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုဟာအရေးနိုင်နေတယ်ဆိုတာသမ္မတထရမ့်ကအခိုင်အမာပြောပါတယ်။တခြားကောင်းဆောင်တွေကသူတို့ကိန်းဂဏန်းတွေကိုတင်ပြကြတယ်လို့ထရမ့်ကလည်းသူ့ကိန်းဂဏန်းကိုတင်ပြပါတယ်။ခံမှန်းထားတဲ့အတိုင်းပါပဲ။သူ့ဘက်ကမလှုပ်ပါဘူး။ဒါကသူနားမလဲလို့ဟုတ်ချင်မှဟုတ်မှာပါ။ပြည်တွင်းကအခြေအနေတွေကြောင့်ဖြစ်နိုင်ပါတယ်လို့အမျိုးဖော်တဲ့ G7 တာဝန်ရှိသူတူကပြောပါတယ်။ရောက်ကိုရီးယားကောင်းဆောင်ကင်ဂျုံနဲ့တွေ့ဖို့သမ္မတဒေါ်နယ်ထရမ့်ဘက်ကအသေးစားပြင်ဆင်ထားတာမျိုးမရှိဘူးဆိုတဲ့ပြောဆိုတွေကိုသူ့ဘဝတသက်လုံးပြင်ဆင်လာတာဖြစ်တယ်လို့သမ္မတထရမ့်ကပြောတုံ့ပြန်ပြောဆိုပါတယ်။ကနေဒါနိုင်ငံမှာကျင်းပတဲ့ G7 ထိပ်သီးညီလာခံအတော်မှာသမ္မတကအဲ့လိုပြောသွားတာပါ။နိုင်ငံကကဝေဖန်ပြစ်တင်တာခံနေရတဲ့ရိုဟင်ဂျာဂျက်တဲ့နဲ့ပတ်သက်ပြီးဥပဒေရေးရာပြပကြွမ်းကျင်သူတွေအပါအဝင်ပြင်ပကအကူအညီတွေရယူတော့မယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါရယ်ဂျပန်ခြေဆိုင်အစာရေးရှင်မှုသတင်းဌာနနဲ့တရားတွေ့ဆုံဝေမျှကန်တစ်ခုတွင်ဒေါက်ဆန်းစုကြည်ကအဲ့လိုပြောတဲ့အကြောင်းရေးထားတာပါသတင်းထဲမှာဖော်ပြထားတဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့ဒေါက်ဆန်းစုကြည်ကခေါ်ဝေါ်ပြောဆိုထားတာမဟုတ်ပါဘူးဒေါက်ဆန်းစုကြည်ပြောတာကိုကိုကာဘီအစာရေးရှင်မှုမှရေးထားတာအရမြန်မာနိုင်ငံဒေသခံများပြမှာလုံခြုံရေးစိုးရိမ်မှုရှိတဲ့ကြားမှာပဲဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေမူရင်းနေရာရစီပြန်လာအောင်ကြိုးပမ်းသွားမယ်လို့ဒေါက်ဆန်းစုကြည်ကပြောထားပါဗျ။ပန်းခံထားရတဲ့ရေဒါသတင်းတောက်နှစ်ယောက်ကိုအမေရိကန်ပြည်ထောင်စုမစ်ဆိုရီခြေစား ARE အဖွဲ့ကဒီနှစ်အတွက်ဒွန်ဘောလစ်ရဲစွမ်းတက်တီစုချီးမြှင့်လိုက်ပါတယ်ခင်ဗျာ
။ကိုကျော်ကျော်တိတ်ပါရှင်သတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လင်ပါရှင်။အင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်။စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.